The Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ရက်ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကစုမျက်မှန်မှာစီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတွေအပေါ်နှိမ်နေတဲ့စစ်စင်ရေးကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားခဲ့ပါတယ်။အမေရိကန်မှာသမ္မတဘော်တရားစွဲနိုင်မှုစုံစမ်းနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်တစ္ဆာဖောက်မှုနဲ့အပြစ်ရှိတယ်လို့သမ္မတထရမ့်ကစွပ်စွဲပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်။
အခုညပိုင်းနားဆင်ရမယ့်သတင်းလှတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွက်တွေထဲကမြေခွက်900ကျော်ကိုဒီကနေ့စတင်ပြီးတော့ကြတော့ရောင်းချပါတယ်။တခါရန်ကုန်စီပင်မှာတော့ဥက္ကဋ္ဌနဲ့အဖွဲ့ဝင်30ကျော်အတွက်ကားအစီ80ဝယ်ယူရင်းနဲ့ပတ်သက်လို့
ကျွန်တော်တိုင်းဒီမှာလူရာတွေကအများကြီးပဲလူဝနေရာတွေကလည်းအများကြီးပဲဒီကားဆိုတာတော့ကျွန်တော်ပြောတယ်ပေါ့စီပင်ကလူဝတ်တို့ဝယ်ရဆိုလို့ရှိရင်33,000 နဲ့ 33,000 အလောက်နဲ့မရဘူးလားဗာဒီလိုအစီ80ပဲ
ဘုတ်တထံပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့တုံ့တချက်နဲ့အတူနားဆင်နိုင်ပါတယ်။နိုင်ငံတကာသတင်းလွှာတွေမှာတော့ပြက်ကွက်လူနေပါဖြစ်နေတဲ့ကမ်ဘောဒီးယားရိုးရာအကရာမယနာဇတ်တော်ကြီးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်နားမှာကပ်ပြခဲ့ပါတယ်။အိုးအိမ်မဲ့တွေအတွက်စားစရာနဲ့တခြားလူအပ်ချက်တွေကိုအကူအညီအခမဲ့ပေးနေတဲ့ဘော်တီမိုးမြို့ကပရာဟိတအတင်းချောင်းကိုလည်းနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကအကာအကွယ်ပြောကြားလိုက်ပါတယ်။အဆုံးမရှိအဓိပ္ပာယ်မရှိတဲ့စစ်ပွဲကနေထွက်ချိန်တက်ပြီးအမေရိကန်တပ်တွေကိုအိမ်ပြန်ခေါ်မယ်။အမေရိကန်တွေအကျိုးရှိတဲ့နေရာမှာပဲတိုက်ခိုက်မယ်လို့သမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။ကတ်တပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ်ဦး SDF နဲ့အတူ IS စစ်သွေးကြောတွေကိုတိုက်နေတဲ့အမေရိကန်တပ်တွေထွက်သွားရင်IS တွေကိုချေမှုန်းတဲ့စစ်စင်ရေးအပေါ်ဆိုးကျိုးရှိလာလိမ့်မယ်လို့ထောက်ပြနေချိန်မှာသမ္မတကအခုလိုကာကွယ်ပြောကြားတာဖြစ်ပါတယ်။တူရကီ၊ဥရောပ၊ Syria ၊ Iran ၊ Iraq ၊ Russia နဲ့ကတ်တွေအနေနဲ့ဖြစ်နေတဲ့အခြေအနေတွေကိုဘယ်လိုကင်တွယ်ဖို့လိုမလဲဆိုတာအဖြေရှာကြရလိမ့်မယ်လို့သမ္မတ Trump က Twitter ပေါ်မှာရေးပါတယ်။ Syria နိုင်ငံမြောက်ပိုင်းက IS စစ်သွေးကြွတဲ့အပေါ်နှိမ်နင်းနေတဲ့စစ်စင်ရေးမှာ American တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့သမ္မတ Trump ကတူရကီသမ္မတ Recep Tayyip Erdogan နဲ့တင်းငွေနေနေတော့ကဖုန်းဆက်သွယ်ပြောကြားစဉ်ပြောခဲ့တဲ့အကြောင်းအင်မီရောကသတင်းထုတ်ပြန်ခဲ့တာပါတူရကီနဲ့ထိစပ်နေတဲ့ဆီးရီးယားနိုင်ငံတွေကနေအမေရိကန်တပ်တွေရုတ်သိမ်းသွားခဲ့ပြီးဒါဟာအမေရိကန်နဲ့တူရကီသဘောတူညီချက်တွေအတိုင်းလှုပ်ဖို့အမေရိကန်ဘက်ကပြက်ကွက်တာလို့ SDF တပ်ပေါင်းစုအဖွဲ့ကဆွဆွဲပါတယ်အမေရိကန်ကစည်ရေးပံ့ပိုးနေတဲ့ကတ်တပ်တွေဟာတူရကီကိုတိုက်နေတဲ့သဘုံအဖွဲ့တွေဖြစ်တယ်လို့တူရကီကပြောနေတာပါဒါကြောင့်အမေရိကန်တပ်တွေထွက်မသွားခင်မှာလက်နက်တပ်ပေးထားတဲ့တချို့ကတ်တပ်တွေကိုလက်နက်ပြန်ဖြုတ်သိမ်းပေးမယ်လို့အမေရိကန်ကကတိပြုထားတာဖြစ်ပါတယ်။ SDF တပ်ပေါင်းစုထဲမှာအဓိကပါနေတဲ့ YPG အဖွဲ့ဟာတူရကီမှာကိုပိုင်အုပ်ချုပ်ရေးတောင်းနေတဲ့ PKK သဘောအဖွဲ့ကွဲဖြစ်တယ်လို့တူရကီကမြင်ပါတယ်။အမေရိကန်ကတော့ PKK နဲ့ YPG ကွဲတယ်လို့ဆိုပြီး YPG တပ်တွေအများစုပါဝင်တဲ့ SDF တပ်ပေါင်းစုအပေါ်စီးရဲထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆင်းနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီရဲ့လုပ်ရည်ဟာပြစ်မှုကြီးကျွလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးတော့ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့တောင်ဆိုရတယ်။ဒါဟာဖွဲ့စည်းပုံအခြေခံဥပဒေပါစီမင်းစည်းကမ်းအတိုင်းပြစ်မှုကျွလွန်တဲ့သမ္မတကိုယာရုကနေဖယ်ရှားနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကလည်းအလားတူပြစ်မှုကြီးကျွလွန်နေဆိုတာမျိုးတနင်္ဂနွေနေ့နောက်ပိုင်းမှာ Twitter မှာထရမ့်ကရေးသားခဲ့တာပါ။ဒါပြင်သမ္မတရဲ့လုပ်ရည်တင်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုလည်းသမ္မတကထက်လောင်းပုတ်ခတ်ဝေဖန်ပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Trump တို့ဖုံးပြောတဲ့ကိစ္စကို Mr. Schiff အနေနဲ့မဟုတ်မမှန်ပုံကြီးချက်ပြောဆိုတာကို Nancy Pelosi ကလည်းသိတယ်လို့ Trump ကပြောပါတယ်။သမ္မတနှစ်ဦးဖုံးပြောတဲ့အကြောင်းအရာတွေကိုဖတ်လိုက်ရတဲ့အခါမှာဒါဟာစံတင်လောက်တဲ့ကြိုတင်ကြံစီတဲ့ရာဇဝတ်ပြစ်မှုကြီးလို့ပါပဲလို့ Shift ကအောက်လွှတ်တော်ကော်မတီကြားနာပွဲတစ်ခုအတွင်းသုံးသပ်ပြောဆိုခဲ့တာပါ Shift ရဲ့ဒီပြောဆိုမှုဟာရည်စရာကောင်းလွန်းတာကြောင့်ပြက်လုံးတော်ထတ်ထုတ်စရာမလိုတော့အောင်ကိုရည်စရာကောင်းလွန်းနေပါပြီလို့ Trump က Twitter မှာရေးသားပါတယ်သမ္မတကိုတရားစွဲဆိုနိုင်အောင်အခုအခါမှာ အောက်လွှတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံခြားရေးစီကံထိန်းသိမ်းရေးကော်မတီတွေကနေအစိမ့်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးဖို့ရှိနေပါတယ်။အင်္ဂါနေ့မှာဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတဂေါ်ဒန်ဆောင်းလန်ဟာဒီအောက်လွှတ်တော်ကော်မတီရှေ့မှာစစ်ဆေးခံမှာဖြစ်ပြီးတော့တောက်ကြနေကြရင်ယူကရိန်းဆိုင်ရာအမေရိကန်သမ္မတမရီယိုဗနိုဗစ်ချ်ဟာသူတာဝန်ကျရာကနေပြန်လာပြီးတော့ကြားနာပွဲမှာစစ်ဆေးခံမှာဖြစ်ပါတယ်။ဒါပြင်နိုင်ငံခြားရေးဌာနအင်ပီရိုနဲ့သမ္မတရဲ့ပုဂ္ဂိုလ်ဆိုင်ရာရှေ့နေရူဒီဂျူလီယာနီရိုအနေနဲ့ဒီလိုစုံစမ်းစစ်ဆေးရမှာလိုအပ်တဲ့တပ်တေခံစာရဲစာရဲနေပေးအဖို့ကိုလည်းအောက်လွှတ်တော်ကတောင်းခံထားပါတယ်ခင်ဗျာ
။အမေရိကန်နဲ့တရုတ်နိုင်ငံကြားနောက်တစ်ကြိမ်ကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုဂျာလာရီနေမှာဝါရှင်တန်မြို့တော်မှာစတင်မယ်လို့အင်ပီရိုကပြောလိုက်ပါတယ်။တရုတ်ဒုဝန်ကြီးချုပ်ယူဟီဦးဆောင်နဲ့တရုတ်ကိုယ်စားလှယ်အဖွဲ့ကိုအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တင်စာနဲ့ဗန်နာယုဝင်ကြီးစတီဗင်မနူချင်တို့ကကြိုဆိုပြီးတော့နှစ်နိုင်ငံကြားကုန်သွယ်ရေးကိစ္စတွေကိုအောက်တိုဘာ10ရက်နေ့မှာစတင်ဆွေးနွေးမယ်လို့အင်ပီရိုကကြေညာချက်ထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွေးနွေးခဲ့တဲ့ဒုဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုအခြေခံပြီးတော့ဆက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းနဲ့နည်းပညာတွေတရုတ်ကအတင်းကျပ်လွှဲပြောင်းခိုင်းတဲ့ကိစ္စညာနာပစ္စည်းမူပိုင်ခွင့်ကိစ္စတွေအပြင်လေယာဉ်စိုက်ပျိုးရေးနဲ့သွင်းကုန်မဟုတ်တဲ့တခြားကုန်သွယ်ရေးအတားအဆီးကိစ္စတွေကိုဆွေးနွေးကြမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်ကြားဇူလိုင်လမှာတခါအခုလိုအဆင့်မြင့်ကိုယ်စားလှယ်တွေကြားဆွေးနွေးခဲ့ပေမဲ့ကုန်သွယ်ရေးအငင်းပွားနေတဲ့နှစ်ဖက်ကြားမှာတော့ထူးခြားတဲ့သဘောတူညီမှုမရခဲ့ကြပါဘူး။ကုန်သွယ်ရေးမှာတရုတ်ဘက်ကမမျှမတလုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆွဲပြီးတော့တရုတ်ဘက်ကဆောင်ရွက်မှုတွေပြောင်းလဲဖို့စတင်တောင်းဆိုခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစတင်ခဲ့တာပါဒီလိုအခြေအနေတွေကြောင့်တင်သွင်းတဲ့ကုန်ပစ္စည်းတွေပေါ်နှစ်ဖက်လုံးကအပြန်အလှန်သွင်းကုန်ကောက်ခံနေတာတစ်နှစ်ကျော်ရှိနေပါပြီ
အီရန်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလုံတဲ့တဲ့အတိုင်းမလုပ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ခံရမယ်လို့အီရန်အာဏာပိုင်ကဒီကနေ့အာမခံပြောကြားလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဘက်စဒါစီဒီအရက်ကနေစစ်တပ်ကိုလည်းရုတ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်တဲ့ပရိပခအတွင်း73ရောက်တဲ့မနေ့တည်ဆုံခဲ့တာပါအများပြည်သူအတွက်ပေးတဲ့ရေမီစားတဲ့ဝန်ဆောင်မှုတွေညံဖြစ်တာနဲ့အလောက်ကန်ရှားပါမှုတွေပေါ်မကျေနပ်လို့စခဲ့တဲ့တောင်းဆိုဆန္ဒပြမှုတွေကနေအစိုးရတာဝန်ရှိသူတွေအဂရိလိုက်စားမှုတိုက်ဖျက်ရေးအဆုံးသတ်ဖို့အထူးပါလူထုကတောင်းဆိုလာကြပါရယ်လွန်ခဲ့တဲ့တစ်ပတ်လောက်ကစပြီးတော့ဘက်ဒက်မြို့တော်နဲ့တောင်ပိုင်းကမြို့တချို့မှာဆန္ဒပြမှုတွေအတွင်းတည်ဆုံသူ100ကျော်ရှိနေပါပြီလုံခြုံရေးတပ်ဖွဲ့ဝင်1200ကျော်အပါအဝင်တိရက်တန်ရသူ6000ကျော်ရှိတယ်လို့ဤတဲ့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရကစနေနေ့ကပြောပါတယ်ဆန္ဒပြသူတွေတောင်းဆိုမှုကိုတုံ့ပြန်နိုင်ဖို့အတွက်ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကိုဤရက်ဝန်ကြီးအဖွဲ့ကတနေ့နေ့နေ့ကထုတ်ပြန်ခဲ့ပါတယ်ဆင်းရဲသားမိသားစုတွေအတွက်လူမှုဖူလုံရေးထောက်ပံ့တွေအလုပ်လက်မဲ့လူငယ်တွေအတွက်တင်နန်းပေးမဲ့အစီအစဉ်တွေပါပါဝင်ပါတယ်ဆန္ဒပြသူတွေနဲ့တွေ့ဆုံပြီးတော့သူတို့တောင်းဆိုချက်တွေကိုနားထောင်ဖို့လိုလားတယ်လို့ဝန်ကြီးချုပ်အဒယ်အဗ်ဒူမာဒီကသူ့ရဲ့ဒီဝန်ကြီးအဖွဲ့ကိုပြောထားပါတယ်လွန်ခဲ့တဲ့တစ်နှစ်လောက်ကမှအစိုးရအဖွဲ့ဖွဲ့ထားတဲ့ဝန်ကြီးချုပ်အဗ်ဒူမာဒီအတွက်အခုဆန္ဒပြမှုကြီးကအကြီးအကျယ်စင်ကာပူကြီးတရက်ဖြစ်ပါတယ်ခင်ဗျာ
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနေ့တွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်တနင်္လာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဆဲလ်တွေကအောက်ဆီဂျင်ဘက်မှာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ဝီလျံဂီလင်း၊ဂရိတ်ဆမန်ဇာနဲ့ပီတာရက်ကလစ်တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရပ်ဆိုင်ရာနိုဘယ်ကော်မတီအတွင်းရဲ့မှူးချုပ်သောမတ်စ်ဘောမန်ကဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်။ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။သူတို့ရဲ့လေ့လာမှုတွေကနေသွေးအားနဲ့ယောဂါ၊ကင်ဆာနဲ့တခြားယောဂါတွေကိုတိုက်ဖြတ်နိုင်မဲ့နည်းလမ်းသစ်တွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာချက်မှာပြောကြားသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့စုငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်စဉ်ပေးတဲ့ Nobel ဆုတွေမှာဆေးပညာရဆိုင်ရာ Nobel ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကသူဟာခန္ဓာကိုယ်ကျွသားလို့ရမှုပိုင်းဆိုင်ရာအားနည်းတဲ့နာတာရှည်အာရုံကြောဝေဒနာကိုခံစားနေရတဲ့အတွက်သူ့မျက်ခွန်တစ်ဖက်ကအမြဲအောက်တွဲကျနေရတာဖြစ်တယ်လို့စနေနေ့ကပြောပါရယ်ရုရှားနိုင်ငံကိုအလေပတ်သဘောရောက်ရှိနေခြင်းအဲ့ဒီမှာရှိတဲ့ဖိလစ်ပိုင်လူမှုတိုင်းဝန်နဲ့တွေ့ဆုံခြင်းမှာသမ္မတဒူတာတေကအခုလိုပြောတာပါအုပ်ချုပ်ရေးဘိုင်းမှာပြင်းပြင်းထန်ထန်ကြိုက်တွေ့ဆောင်ရွက်တဲ့သူအသက်84နှစ်ရှိပြီဖြစ်တဲ့သမ္မတဒူတာတေဟာအလौတာဝန်နေနဲ့အာမလတ်ဖြစ်နေတယ်လို့ဒီမိန်ကွန်းရှိတွေပြောလို့ရှိသူလည်းဖြစ်ပါတယ်သမ္မတဒူတာတေကျမ်းမာရေးကြာဆင်းလာနေတယ်လို့လည်းပြည်သူတွေကပြောဆိုနေတာတွေရှိပေမဲ့ဖိလစ်ပိုင်အစိုးရကတော့ဒါကိုထပ်ခါတလေလေညှင်းပယ်ခဲ့ဘူးပါတယ်ခင်ဗျာ
ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာဂျပန်ငါးဖန်ကင်းလက်ရည်ရင်နဲ့မြောက်ကိုရီးယားငါးဖန်ဂျင်တို့ဒီနေ့မနေ့တိုက်မိလို့ရေထဲပြုတ်ကျသွားတဲ့မြောက်ကိုရီးယားတွေကိုလိုက်ရှာနေတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်ငါးခိုးဖမ်းနေတဲ့မြောက်ကိုရီးယားတင်မောပေါ်မှာတင်မောသားအယောက်20လောက်ပါပြီးတော့တချို့ကတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန်ငါးလုပ်ငန်းဌာနပြောခွင့်ရကပြောပါတယ်ဂျပန်နိုင်ငံမြောက်ပိုင်းနိုတိုကျွန်းဆွယ်ကမ်းလွန်ယာမာတိုတိုင်ဆိုတဲ့နေရာမှာရင်းရင်းနှစ်ဆင်းတိုက်မိခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာမြောက်ကိုရီးယားတွေပြည်ကြီးငါခိုးဖက်မှုမြင့်တက်လာတဲ့အတွက်ဂျပန်ကလည်းတိုးမြင့်ကင်းလက်နေတာဖြစ်ပါတယ်ရှင
်အစ္စရေးနိုင်ငံမြောက်ပိုင်းမှာလူ 6,000 လောက်နေထိုင်ခဲ့တဲ့ဒီအနှစ်9,000ကျားရှေးဟောင်းမြို့တစ်မြို့ကိုရှာတွေ့ခဲ့ပါတယ်အစ္စရေးရှေးဟောင်းသူရတနာဌာနတာဝန်ရှိသူတွေကဒီမျိုးဟောင်းမှာယဉ်ကျေးမှုပေါင်းစုံတွေ့ရသလိုအသေးချာစီမံပြီးတော့မြို့ပြတည်ဆောင်ခဲ့တာလို့လည်းဆိုပါတယ်ဒီလိုစီးစင်းတဲ့တကြားနဲ့တိဆောက်ထားတဲ့ရှေးကျတဲ့မြို့တစ်မြို့တွေ့ရဖို့ဆိုတာဘလို့မှထင်မှတ်ထားတဲ့အရာမဟုတ်ဘူးလို့ရှေးဟောင်းသူရတနာပညာရှင်ဒိနာရှလမ်ကပြောပါတယ်တယ်အဗီမြို့မြောက်ဘက်ကီလိုမီတာ50လောက်ကဟရစ်မြို့နားမှာလမ်းဖောက်နေတော့ဒီကျေးခက်ကတည်ထောင်ခဲ့တဲ့ဒီမြို့ကိုရှာတွေ့ခဲ့တာပါခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းအတွင်းမှာမြေခွက်လျှောက်လွှာတွေရောင်းချပေးနေတဲ့အကြောင်းကိုပြောပြချင်ပါတယ်။ရန်ကုန်တိုင်းဒေသကြီးအတွင်မြို့နယ်တချို့ကအစိုးရစီမံပိုင်ခွင့်ရှိတဲ့မြေခွက်တွေကမြေခွက်900ကျော်ကိုလုပ်ငန်းသုံးတဲ့လူနေထိုင်ဖို့ဆိုပြီးတော့စတင်ရောင်းချဖို့စီစဉ်တာဖြစ်ပါတယ်။ဒီမြေတွေကိုရောင်းချမယ်ကြောင်းရန်ကုန်တိုင်းအစိုးရအဖွဲ့ကအောက်တိုဘာလ2ရက်မှာကြေညာခဲ့ပြီးရန်ကုန်အရှေ့ပိုင်းခရိုင်ထွေထွေအုပ်ချုပ်ရေးဦးစီးဌာနစုပေါင်းရုပ်မှဒီကနေ့လျှောက်လွှာတွေစပြီးတော့ရောင်းချခဲ့ပါတယ်။ရန်ကုန်တိုင်းလွှတ်တော်ကိုအသိပေးအကြောင်းကြားခြင်းမရှိဘဲအခုလိုရောင်းချမယ်မြေတွေဟာကျူးကျော်တွေကြောင့်နောက်ဆက်တွဲပြဿနာတွေရှိလာနိုင်တဲ့အကြောင်းဝေဖန်နေတာတွေလည်းရှိပါတယ်အပြည့်စုံကိုတော့ကိုစောထက်ကပြောပြမှာပါရှင
်ရောင်းတိုင်းဒေသကြီးအတွင်းအရင်အစိုးရကတင်ဆက်ထားရဲ့မြေတွေလိုတန်တရားရှိခံရတဲ့မြေကွက်တွေကိုရောင်းတိုင်းအစိုးရကဥဆောင်ပြီးစစ်ဆင်မှုတွေပြုလုပ်ပြီးရဲ့နောက်မှာအခုလိုရောင်းချဖို့အစီအစဉ်ဖြစ်လာခဲ့ရပါဒီမြေကွက်တွေကိုရောင်းတိုင်းအစိုးရမြေစီမံခန့်ခွဲမှုကော်မတီကရောင်းချတာဖြစ်လို့စိတ်ချယုံကြည်နိုင်ကြောင်းရန်ကုန်မြို့တော်ဝန်ဦးမမောင်စိုးကမီဒီယာတွေကိုဒီနေ့ပြောလိုက်တာပါ
ရောက်တာမှန်ပါတယ်ဘုရားတဲ့ဒီရောက်တာဒီကျုပ်ဦးတယောက်တည်းမဟုတ်ပါဘူးအစိုးရအဖွဲ့အစည်းအနေနဲ့ရောက်တဲ့အတွက်ကြောင့်အပခံရှိပါတယ်
မျိုးသစ်တွေတည်ခဲ့တဲ့အချိန်ကနေအခုအချိန်ထိလူနေအဆောက်အဦအကောင့်တွေမပေါ်နိုင်ပဲကြံနေရဲ့အစိုးရစီမံခန့်ခွဲခွင့်ရှိရဲ့မြေတွေကိုပြန်လည်ဖော်ထုတ်ပြီးမြေယာရော်ကြီးတွေပေးနိုင်မှုအတွက်ဒီမြေတွေကိုရောင်းချတာပါအခုအချိန်ထိရန်ကုန်တိုင်းအစိုးရကမြေယာရော်ကြီးကျပ်ငွေ 6.9 ဘီလီယံပေးအပ်ထားပြီး 2019-2020 ဘတ်ဂျက်မှာကျပ်ငွေ 37 ဘီလီယံရော်ဖို့ရှာထားကြောင်းရန်ကုန်စီပင်တရားအရာရှိတဦးကမီဒီယာတွေကိုပြောပါတယ
်တစ်ဖက်ကသူတို့ဒီမြေတွေကိုကျေကာလာကဒေါ်ကြီးတစုံတရာမပြီးပဲနဲ့တိတ်ယူထားခဲ့တဲ့အတွက်ကြောင့်တို့တယ်သမားတွေကပြန်ပြီးတော့ရလူကြောင်တောင်းတာရှိပါတယ်။ဒါကြောင့်လဲကျွန်တော်တို့ကရောင်တိုင်းပါခရီးပြင်းနဲ့ရှားပြင်းသာသိသိခံရပြန်လဲစီစစ်ရေးပေါ်စီရနေပြီးတော့ပါစီစစ်ထားတဲ့ပူရဲပေါင်း3,000ကျော်ရှိပါတယ်။အဲ့ဒီလိုနေရာရောကြီးပြီးတဲ့အခါမှာပြန်လဲပြီးတော့ရရှိနိုင်မှုအတွက်ပေါ်နေတဲ့ဒီပြည်သူကျွန်တော်ပြန်လဲရောင်းချခြင်းဖြစ်ပါတယ်
မြေကွက်တွေကတော့တကုံမျိုးသစ်၄မျိုးနဲ့လှိုင်းသားရရွှေပြည်သားနဲ့မော်ဘီမျိုးနယ်တွေကမြေအေက 85.592 အေကပေါ်ကမြေကွက်ပေါင်း600နီးပါးကိုထုတ်ရောင်းသွားမှာဖြစ်ပါတယ်အမည်မဖော်သူရဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်တဦးကတော့ဒီကိစ္စအသေးစိတ်ကိုလွှတ်တော်ပိုင်းကမသိရှိထားကြောင်း VOE ကိုပြောပါတယ်မြေမရှိတဲ့သူတွေကိုရောင်းချတာမျိုးဖြစ်ရင်ဒီကိစ္စကိုထောက်ခံပေးမယ်ဥပဒေအရရန်ကုန်တိုင်းလွှတ်တော်ရဲ့ဆုံးဖြတ်ချက်နဲ့သာဆောင်ရွက်သိမ့်ကြောင်းရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဖြစ်တယ်လို့ရန်ကုန်စောက်ကြီးအဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညွညူသိန်းက VOE ကိုပြောပါတယ်
ဥပဒေအရကတော့
တနိဒာကြီးဆိုတာအဖွဲ့အားဘလို့စီမံကိန်းမျိုးပဲလုပ်လို့လွှတ်တော်ကိုတင်ပြပြီးလွှတ်တော်ရဲ့ခုံးချက်ရမှာလုပ်တင်တာပေါ့နော်အဲ့တော့ဒါရွေချက်ကောင်းတော်လေးပဲပေါ့နော်လုံထုံးလုံးကြီးလဲမှားတယ်ဆိုလို့ရှိရင်တကယ်တမ်းနောက်ပိုင်းမှာနိုင်ငံတော်နင့်နာမှုတွေဖြစ်တယ်ဆိုလို့ရှိရင်တခြားသောဥပဒေတွေနဲ့ဒီစဲဥပဒေတွေနဲ့ညှိစွမ်းတာတွေဖြစ်လာနိုင်တယ်လေနော
်အခုရန်ကုန်တိုင်းအစိုးရရှောက်သွားထုတ်ရောင်းတဲ့မြေကွက်တွေဟာလက်တွေ့မြေပြင်အခြေအနေမှာကျူးကျော်နေထိုင်သူတွေရှိနေကြောင်းမြေကွက်ဝယ်ယူဖို့စုံစမ်းနေရဲရန်ကုန်ဒေသခံတို့ကပြောပါတယ်ဒုတိယအဆင့်အနေနဲ့မြောင်းတကစက်မှုဇုံကစက်မှုမြေကွက်200နီးပါးကိုဖော်ထုတ်ဖို့ရှိပြီးတတိယအဆင့်အနေနဲ့ဒဂုံရှိပိုင်းနဲ့ဒဂုံစစ်ကမ်းကမြေဧက9300မှာလူနေအိမ်နဲ့စီးပွားရေးဇုံတွေအကောင်အထည်ဖော်ဖို့ရှိပါတယ်ဒါကအရင်အစိုးရလက်ထက်ကစံပြစက်ပြိုးရေးဇုံအတွက်ကုမ္ပဏီကြီးတချို့ကိုချထားပေးပေမဲ့အကောင့်တွေမပေါ်တာကြောင့်အဲ့ဒီတဲက80ရာခိုင်နှုန်းကိုအစိုးရကပြန်ယူဖို့ရှိကြောင်းဒီနေ့သတင်းစာရှင်းလင်းပွဲမှာရန်ကုန်စီပင်သာယာအရာရှိတို့ကပြောခဲ့ပါတယ်မြေကွက်အခြေတွေကတော့ပေ40 60ကနေပေ100-120မြေကွက်တွေပါပါတယ်လျှောက်သွားတစောင်းကို1000ကျပ်နဲ့ရောင်းချပေးနေပြီးလာလျှောက်တဲ့ဥယျာကမျောလင့်ထားတဲ့ဥယျာတွေအစမတန်ပုံများနေရလို့ပြောနေရလဲရှိပါတယ်ရန်ကုန်တိုင်းအစိုးရကြီးကပင်စင်စားတွေအတွက်မြေကွက်ချပေးမဲ့ကိစ္စကိုလည်းလွန်ခဲ့တဲ့3နှစ်လောက်ကလုပ်ခဲ့ပြီးတစောင်းကို1000ကျပ်နဲ့ရောင်းချခဲ့ရမှာရန်ကုန်တိုင်းအစိုးရရုံးမှာလျှောက်လာပေါင်း600ကျော်လောက်ရောင်းချခဲ့ရပါတယ်အဲ့ဒီကိစ္စကဒီနေ့အချိန်ထိဘာဖြစ်သွားရဲဆိုရဲနောက်ဆက်တွဲအခြေအနေကိုရှင်းရှင်းလင်းလင်းမသိရသေးကြောင်းရန်ကုန်မြေအားကိစ္စတွေကိုစောင့်ကြည့်နေသူတွေကပြောပါတယ
်ကိုစော်ထက်ပြောပြသွားတာပါရှင်အခုတခါရန်ကုန်စီပင်တာယာကဝယ်မဲ့ကားအစီး80ကိစ္စဝေဖန်ခံရတာဘာကြောင့်လဲနားဆင်ကြရပါပါရန်ကုန်မြို့တော်စီပင်တာယာရေးကော်မတီရဲ့2019-2020ဘန်တာနှစ်မှာမြို့နယ်စီပင်တာယာဥက္ကဋ္ဌတွေနဲ့အဖွဲ့ဝင်တွေအတွက်ကားအစီး80ဝယ်ဖို့လွှတ်တော်ကအတည်ပြုပေးလိုက်တဲ့အပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဝေဖန်နေကြပါတယ်ရန်ကုန်မြို့တော်စီပင်တာယာရေးကော်မတီအနေနဲ့ရငွေနဲ့သုံးငွေမမျှတာပဲဘတ်ဂျက်လူငွေပြနေတဲ့အချိန်မှာအခုလိုငွေလုံးငွေရင်းသုံးဆွဲလိုက်တာကိုကန့်ကွက်ကြတာပါရန်ကုန်မြို့တော်ဝင်ကတော့ဒါဟာပေါ်ယူတာမဟုတ်ဘဲရတဲ့ရတိုက်တဲ့အတွက်စီစဉ်လိုက်တာလို့တုံ့ပြန်ထားပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင်
ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာ2019-2020ဘဏ္ဍာငွေဥပဒေအကြမ်းကိုအောက်တိုဘာလ4ရက်နေ့ကအတည်ပြုလိုက်ပါတယ်။အဲ့ဒီဘတ်ဂျက်ထဲမှာလာမယ့် 2019-2020 ဘဏ္ဍာရေးနှစ်မှာရန်ကုန်မြို့တော်စီပင်သားရေးကော်မတီအတွက်ကားစီး80ဝယ်ယူဖို့ကိစ္စကိုစီမံဘဏ္ဍာဝန်ကြီးကအတည်ပြုပေးခဲ့ပါတယ်။အခုလိုကားဝယ်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးရန်ကုန်မြို့တော်ဝန်ဦးမောင်မောင်ဆိုးကတခြားဌာနတွေမှာကားရပြီးကိုဌာနကညွှန်ကြားရေးမှုတွေမှာကားမရှိဘူးဆိုရင်တငယ်စရာဖြစ်နေပြီးဒါဟာရတဲ့ရထိုက်ပြီးပေါ်ယူတာမဟုတ်ဘူးလို့ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီနဲ့သတင်းမီဒီယာတွေ့ဆုံပွဲမှာအခုလိုပြောပါဗျာ။ကျွန်တ
ော်ကြီးကဒီတိုင်းပေါ့ကားရတယ်။ကျွန်တော်တို့မှာရှိတဲ့ပြည်ထောင်နာမှုပေါ်တဲ့ဒီတိုင်းပေါ့ကားမရှိဘူး။ဘာဖြစ်ဖြစ်တိတ်မှာပဲ။ဘုဘဝဲစည်းရတာမှာပဲမတူဘူး။တစ်ချိန်ကျရင်ခန္ဓာအဆုံးပြုပေးရတဲ့ကားနဲ့ကိုကားတော့ဝင်ကြည့်တဲ့ဆန္ဒရရှိကြတယ်။အဲ့ဒါကိုကျွန်တော်ပြည့်ရတဲ့တော့ဘာလို့လဲဆိုတော့ကားပြပါဆိုပြီးတောင်းတယ်ကျွန်တော်တို့နိုင်ငံတော် ECC ကိုတောင်းတယ်တော့ကအစ်စီစီရဲ့ကျွန်တော်စာကြပေါ်ပြန်လာမှုရဲ့ဒါဝိုင်းစီစီရကိုပတ်ချက်ကကိုရက်နေတဲ့ရုပ်ဖြစ်ခဲ့တဲ့ကိုကြောင့်ပိုးရင်ကမပေးခဲ့တော့ခုမပေးဘူးလေဒါကြောင့်မို့လို့ပါလဲဆိုရန်ကုန်တိုင်းပတ်ချက်ကရင်ထည့်ပြီးတော့စားဝယ်ပါဆိုလို့ပြောတဲ့အတွက်ကြောင့်ဒါမှသူတို့ပိုးယူတာမဟုတ်ဘူး
အခုဝယ်ယူဖို့ခွင့်ပြုလိုက်တဲ့ကားစီး80ဟာမြို့နယ်33မြို့နယ်ကစီပင်ဥက္ကဋ္ဌတွေအတွက်တယောက်တစ်စီးနှုန်းအပါအဝင်အဖွဲ့2ဦးရွေးချယ်ခံကော်မတီဝင်6ဦးအတွင်းရေးမှူး9ဦးတို့အပြင်ညွှန်ကြားရေးမှူးနဲ့အထက်လုပ်ငန်းသုံးဆွဲရန်15စီးအဲ့ချို့ဖို့အတွက်တစ်စီးဝန်ထမ်းတွေကိုအခမ်းအနားချို့ဖို့အတွက်3စီးနဲ့လုပ်ငန်း3ဦးအတွက်13စီးဆိုပြီးပါရှိပါတယ်ရန်ကုန်မြို့တော်စီပင်သားရအနေနဲ့အစိုးရကဘတ်ဂျက်လုံငွေများနေချိန်မှာပြည်သူတွေအပေါ်ညှတာခြင်းမရှိတဲ့အတွေးခေါ်တွေကိုစွန့်လွတ်ပေးဖို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကပြောဆိုထားပါတယ်
အခုဒီအစိုးရလက်ထက်မှာလူငွေတွေအများများနေတဲ့အချိန်မှာမတုံ့ပြန်မတုံ့ထိုက်တဲ့ကိစ္စတွေမှာမတုံ့ပြန်ခြင်းဘူးပေါ့နော်အခုဆိုလို့ရှိရင်ဒီကိစ္စဘယ်လိုမှမတုံ့ပြန်ဘူးဆိုတာထင်ရှားနေတယ်လေအဲ့တော့မတုံ့ပြန်တဲ့ပတ်စံတွေကိုမတုံ့ဘဲထားခြင်းအပြင်လူငွေပြမှုလျော့ပါတယ်အထားကြောင့်မလို့ဒီရမပြေတော့စီပင်သားရဲ့အနေနဲ့ပေါ့နော်လူထုနဲ့တသားနဲ့ဖြစ်တဲ့အစီအစဉ်တွေအကြံစီတွေအလုပ်ကိုင်းတွေကိုလုပ်ပေးချာပါပေါ့နော်လူထုအပေါ်ဘောင်းမုံချက်ရောက်တဲ့လူထုကိုအတားထောက်ထားခြင်းမရှိတဲ့အတွေ့အခေါ်တွေကိုပေါ့နော်ဆွတ်လုပ်ပေးတာပါလို့ဒီဘုရားမေတ္တာရက်ခံပါ
ရန်ကုန်မြို့မှာမရှိစင်းရသားတန်းတဲ့ခြေရှိနေပြီးရုံးကန်နေရချိန်မှာပြည်သူတွေစီကရတဲ့အခွန်ငွေတွေနဲ့ကားဝယ်စီးမယ်ဆိုတာဟာမလုံတဲ့ကိစ္စဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောဆိုထောက်ပြနေပါတယ် လွှတ်တော်တွင်မှဘတ်ဂျက်လုံးဝပြနေပြီးတိုင်းပြည်မှာဝင်ဝင်နေနေချင်းဒီလိုကားစီးရေ80ထိခွင့်ပြုလိုက်တာဟာမဖြစ်သင့်ဘူးလို့ဗိုလ်ထောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကလည်းပြောပါတယ
်ကျွန်တော်တိုင်းပြည်မှာလူရာတွေကအများကြီးပဲလူအပ်နေရာတွေကလည်းအများကြီးပဲအပြည့်စုံနာတွေကလည်းအများကြီးပဲကိုပြည့်နယ်တင်းမှာတော့မှကျွန်တော်တို့ကုလေးမြတ်တာကာလာအတွင်းမှာလိုအပ်ချက်ရှိပြီးလုံနေရမယ့်ကိစ္စတွေကအများကြီးရှိတယ်ချို့ရတယ်ဆိုလုံနိုင်တာတွေရှိတယ်ဒီကားဆိုတော့ကျွန်တော်တို့ပြောရပေါ့ဒီကဲလိုအပ်တော့ဝယ်ရဆိုလို့ရှိရင်33မြို့နဲ့33စီးအလောက်နဲ့မရဘူးလားဗျာဖြစ်လို့အစီးရှိတယ်ကမှလိုအပ်ရလဲဆိုရင်ကျွန်တော်တို့ပြောအောင်မိပါရရှင့
်အခုနေ့အစောပိုင်းတုန်းကလည်းရန်ကုန်စီပင်တရားရေးကော်မတီဟာကားအစဉ်45စီးဝယ်ယူဖို့အတွက်ကျပ်ဘီလီယံချီတဲ့ငွေပမာဏကိုလွှတ်တော်မှာခွင့်ပြုငွေတောင်းခံခဲ့ပူပါတယ်အဲ့ဒီအပေါ်လွှတ်တော်ကိုယ်စားလှယ်တော်တော်များများကကန့်ကွက်ခဲ့ကြပြီးပြည်ထောင်စုလွှတ်တော်ကိုပေးပို့ခဲ့ရမှာစက်တင်ဘာလကပယ်ချခံခဲ့ရပါတယ်အခုတခါမော်တော်ယာဉ်အစင်း80ဝယ်ယူဖို့အတွက်ကိုတော့ပြီးခဲ့တဲ့၄ရက်နေ့ကအတည်ပြုပေးလိုက်ပြီးတိုင်းဒေသကြီးဗန္နာရန်ပုံငွေအစီအစဉ်နဲ့ဆောင်ရွက်ဖို့ပြည်ထောင်စုအစိုးရအဖွဲ့ရုံးကညွှန်ကြားထားပါတယ်
မြန်မာနိုင်ငံဟာစစ်စုကလက်ထက်တလျှောက်လုံးမှာလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဟောဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရသာစုကလက်ထက်မှာလူခွင်ကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွင်နဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့စုရအာဏာယူလာချိန်မှာလူခွင်နဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ယတအစုရရဲ့လုပ်ပိုင်권ပဲနည်းနေလို့လားသရရှင်တွေဘယ်လိုယူဆကြပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိဂုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323812554ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှိနေကိုကြိုဆိုပါရစေခင်ဗျာ
။နောက်ပါအင်္ဂါညထားရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရရှင်။အခုနိုင်ငံတကာသတင်းလွှာတွေကိုအလှည့်ပေးကြပါမယ်။ကမ်ဘောဒီးယားတွေကိုကမ်ဘောဒီးယားလိုလက်ခွန်ခေါက်လို့ခေါ်တဲ့မျက်နှာဖုံးစုပ်ကပြရတဲ့ရာမယနဇတ်တော်ကြီးအကဟာကမ်ဘောဒီးယားမှာပျောက်ကွယ်လူနီးပါးဖြစ်နေပါပြီ။ဒါပေမဲ့မိုင်ပေါင်းများစွာကွာဝေးတဲ့အမေရိကန်ပြည်ထောင်စုမှာတော့လက်တလော့ပြန်လည်တင်ဆက်ခဲ့ပါတယ်။ဝါသနာရှင်တစုကအချိန်အများကြီးပေးလေ့ကျင့်ပြီးတဲ့နောက်မှာဒီရိုးရာအကကိုဝါရှင်တန်မြို့တော်နာမှာကပြခဲ့တာပါ။ချီထရာချက်ပေးပို့ထားတဲ့သတင်းလွှာကိုကိုငင်းချန်းကပြောပြပါမယ်ရှင်။
အခုလိုခြေဟန်လက်ဟန်နဲ့မျက်နှာဖုံးစုပ်အကတွေဟာကမ်ဘောဒီးယားရှေးရိုးရာလက်ခံခောက်အကရဲ့အစိတ်ပိုင်းတွေဖြစ်ပြီးဝါသနာရှင်တွေစူးစီးကပြတာပါဝါရှင်တန် DC နားက Silver Spring မြို့မှာနှစ်စဉ်ကျင်းပတဲ့ကမ်ဘောဒီးယားယဉ်ကျေးမှုပွဲတော်မှာကပြခဲ့ကြတာပါဒီပွဲတော်ကအမေရိကန်နိုင်ငံတဝန်းကကမ်ဘောဒီးယားအနုပညာရှင်တွေဈေးရောင်းသူတွေကိုဆွဲဆောင်နေတာပါချုံကင်းဟုံကခမာရဆမ်ကီအနုပညာအဖွဲ့ရပါတမလတိမွေးတဲ့ဒါခင်ဗျမ
ဒန်းကခေါင်းခေါ်လားဒါပန်းစံတိုင်းနေစခမာလက်ခံခောက်အကကိုအမေရိကန်မှာပထမဆုံးကြည့်ဘူးတာပါခမာယဉ်ကျေးမှုရိုးရာနဲ့အနုပညာတွေထိမ့်သိမ့်ဖို့အတွက်သူတို့ကြိုးပမ်းနေတာတိတ်ကောင်းပါတယ်သူတို့လောက်တာတိတ်ကိုလည်းအောင်မြင်ပါတယ်ဒါကြောင့်ကျွန်မပျော်ရွှင်ရပါတယ
်ရှေးရိုးရာထုံးစံကိုထိမ့်သိမ့်ရတဲ့အတွက်ဂုဏ်ယူပါတယ်လို့ကမ်ဘောဒီးယားအတိုင်းဝိုင်းလေးကိုဦးဆောင်ကျင်းပသူဘန်ပေါင်ကပြောပါတယ်
လက္ခဏာကောင်းကသာယင်ကတ်မတ်တာကျ
ခမာလက္ခဏာကောင်းအမှုပညာဟာပျောက်သွားပြီလို့တော့မှထင်ရပါတယ်ယူနက်စကိုကလက္ခဏာကောင်းအကကိုချက်ချင်းထိမ့်သိမ့်ကာကွယ်ရမယ့်ရည်ကြီးမှုအမွေအနှစ်ဖြစ်နေတတ်မှတ်ထားပါတယ်ဒါကိုပြန်လည်ရှင်းသာလောင်လောက်ရတာဂုဏ်ယူပါတယ်ဒါဟာ16နှစ်အတွင်းအကြီးမားဆုံးလုပ်တဲ့ပွဲပါ
ခမာနီရဲရဲ့အုပ်ချုပ်မှုအတွင်းဒီရှေးအန်ကာအမှုပညာဟာပျောက်ကွယ်လူနီးပါးဖျောက်ဖျက်ခံရပါတယ်1980ခုနှစ်နောက်ပိုင်းမှာဒီအကကိုတင်ယူတာကိုပိတ်ပင်ခဲ့ပြီးတော့ကာဂျီတဲရီအနုပညာရှင်တွေစာရေးဆရာတွေအပါအဝင်အနည်းဆုံးလူ 1.8 တန်းအသက်ခံရပါတယ်ကာဂျီတဲရီအားလုံးဟာအမျိုးသားတွေကြီးဖြစ်ပါတယ်မျက်နှာဖုံးဝစ်ပြီးကရတဲ့ဒီအကဟာအိန္ဒိယရိုးရာရာမယနဇတ်တော်ကြီးကိုကမ်ဘောဒီးယားပုံစံနဲ့ဖျော်ဖြေတာဖြစ်ပါတယ်ဆမ်ရော့မန်ကကာဂျီတဲတူပ
ါစံတိုင်းနှင်းအတူအောင်မွေမွေနှင်းမန်ပါ
အကနဲ့လက်ဟန်ချင်းတွေဟာဇလန်းတွေအလွန်ရေးကြည့်ပါတယ် အထူးသဖြင့်ဒေါသနဲ့ချက်ချင်းမြတ်တာကိုဖော်ပြတာမျိုးပ
ါအကဆရာဦးချီတာအုံးကဘူတပန်ကမ္ဘောဒီးယားကလာတာပါအမျိုးသားကကြေတဲ့အလုံလောက်ရဖို့လူစုရတာအခက်အခဲဆုံးဖြစ်ပြီးပညာတယ်မဟုတ်တဲ့ဒီရောက်30လုံးကိုလေ့ကျင့်ပေးရတာပါကမ္ဘောဒီးယားရိုးရာဝတ်စုံတွေနဲ့လက်ဝတ်ရည်တနာတွေကိုလည်းရှာရတာမှလည်းအခက်အခဲတွေရှိခဲ့ပါတယ်
နာဆောင်နေပါယုံချမ်းမန်တဲ့ရောမန်တဲ့ဘာရောနဲ့ခါကေအချောင်းမထွေးကြလခန်ခါ
အကပညာရှင်ရှားတာကက်ခဲပါတယ်တွေ့ရင်လေသူတို့ကလခန်ခောက်ဇက်ကိုမကကြင်ပါဘူးကျွန်တော်ကစိတ်ဝင်စားတဲ့သူကိုပဲလိုချင်တာပါသူတို့ကတတ်တာမတတ်တာကိစ္စမရှိပါဘူးတချို့ကကွက်တွေကအချင်းချုပ်လိုက်ပြီးတော့သူတို့ကိုတင်ကြပေးဖို့ဆန္ဒရှိပါတယ
်ဒီကပြဖြောပြပွဲဟာအောင်မြင်ခဲ့ပါတယ်လို့အကဆရာဦးကပြောပါတယ်ဒီနေ့ကပြတဲ့အဖွဲထဲမှာတခြားပြည်နယ်ကចောင်းသား9ယောက်လည်းပါဝင်ပြီးပြည်သက်တွေကလည်းအကဆရာလိုပဲကျင်းနေခဲ့ကြပါရယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တာပါရှင်အခုတခါအမေရိကန်မှာအိုးအိမ်မဲ့တွေကိုအခမဲ့ဝန်ဆောင်မှုပေးတဲ့ပရဟိတအဖွဲ့တစ်ခုအကြောင်းပြောပြခြင်းပါတယ်အိုးမဲ့အိမ်မဲ့တွေအတွက်တခါတလေနေစရာအိမ်ထက်စားစရာကပိုးပြီးတော့အရေးကြီးပါတယ်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Manor House ကတော့အိုးမဲ့အိမ်မဲ့တွေနဲ့ချို့တဲ့နွမ်းပါသူတွေကိုမနှက်စာနဲ့တခြားလူအပ်ချက်တွေကိုအဓိကထားပြီးတော့အခမဲ့ဝန်ဆောင်မှုပေးပါတယ်အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့က Manor House ကနေပြီးတော့သတင်းတောက် Nilofa Mackel ကပေးပို့ထားတဲ့သတင်းလွှာကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
အခမဲ့မင်းဆာအတွက်မနေ့ကင်း၈နာရီမှာဒေသမှာရှိနေတဲ့အိုးမဲ့အိမ်မဲ့တွေမင်းနာဟောက်စ်အပြင်ဘက်မှာတန်းစီနေကြပါတယ်။အိုးမဲ့အိမ်မဲ့တူဖြစ်တဲ့စီစီရိုဝီလျံဂျူနီယာကအခုလိုပြောပါတယ
်။ Coming down here at the manor house to be able to
မင်းတိုင်းတဲ့ကိုကောင်းပြီးအရသာရှိတဲ့အစားအသောက်တွေစားရဖို့မင်းနာဟောက်စ်ကိုလာတာပါ။ဒီလိုလာတိုင်းအစားအသောက်စားပါတယ
်။မေလန်ပြည်နယ်ဘော်တီမိုမြို့ကမင်းနာဟောက်စ်ကအိုးမဲ့အိမ်မဲ့တွေအတွက်အခမဲ့မင်းဆာကျွေးကြတာနှစ်ပေါင်း50လောက်ရှိပါပြီ။ပါကစ္စတန်နယ်ဘွားအမေရိကန်နိုင်ငံသားဆလင်းဂူဟာကဥစီလှုပ်ဆောင်နေတာဟာဆိုရင်နှစ်ပေါင်း30ကျော်ခဲ့ပြီဖြစ်ပါတယ
်။ပလေဂျမန်နဲ့ဒေခိုက်တီဂေါ်ဘတ်မခိုက်ဒရစ်တ
ီမဟာချွတ်ချုံကြဆင်းရဲမွဲတင်နေရတယ်ကိုတွေ့ရတဲ့တခင်ထဲမှာပဲသိပ်ပြီးချမ်းသာကြွယ်ဝနေရတယ်ကိုလည်းတွေ့ရပါတယ်။ဆင်းရဲချမ်းသာဒီလောက်ကွာဟကြဘာကြောင့်ဖြစ်နေရသလဲ။အဖြစ်တစ်ခုခုတော့ရှိရမယ်ဆိုပြီးကျွန်တော်စစ်နောက်ဝန်ထမ်းအလုပ်ဆက်လုပ်ခဲ့တာပ
ါအလွှာဆောင်ကလူပေါင်း200လောက်ကိုနေ့စဉ်အစားအသောက်ကျွေးမွေးနေတယ်လို့ဂီဟာကပြောပါတယ
်ယဟပြချီပါတီအေကေသဆဘလို
လူဖြူလူမဲမွတ်စလင်ခရစ်ယာန်ဂျူဘသူပဲဖြစ်ဖြစ်ဒီမှာကောင်းတဲ့အချက်ကတော့အလုံးအတူတူစားကြပါတယ်ဒီမှာခွဲခြားမှုလုံးဝမရှိပါဘူ
းမင်းနာဟောက်စ်မှာကအခမဲ့မင်းဆာတွေမဟုတ်ဘဲအိုးမဲ့အိမ်မဲ့တွေအတိုင်းဝိုင်းလေးတစ်ခုလိုနေနိုင်ဖို့အတွက်နေပိုင်းမှာလာရောက်နေထိုင်လို့ရတဲ့ဝန်ဆောင်မှုလည်းပေးပါတယ်ဒီစီဇန်ကိုအစွန်းရဘက်ကတစ်စိတ်တစ်ပိုင်းထောက်ပံ့ပေးတယ်လို့ပုဂ္ဂလိကအလှူရှင်တွေလည်းရှိပါတယ်မန္နာဟောက်စ်မှာစေတနာဝန်ထမ်းလာပြီးလုပ်နေချသူတွေလည်းနှစ်နဲ့ချီရှိပါပြီစေတနာဝန်ထမ်းတူဖြစ်တဲ့ဆာရာကအခုလိုပြောပါတယ
် It's a need and it's fulfilling
တကယ်လဲလိုအပ်မယ်စိတ်လဲချမ်းသာမယ်ဆိုရင်အဲ့ဒီနေရာကိုသွားမှာပါပြီးတော့ဒီမားကအားလုံးကိုအခမဲ့ဝန်ဆောင်မှုပေးထားတာပ
ါမင်းနာဟောက်စ်ရဲ့အမှုဆောင်အရာရှိဆလင်းဂိုဟာကတော
့ဆရစ်ဖီရေဆွန်ကေ
ကျွေးဝချမ်းသာသူတွေစီကငွေကြေးတစ်ခုတည်းနဲ့ချွတ်တဲ့သူတွေကိုကူညီလို့မရနိုင်ပါဘူးသူတို့ကိုကူညီဖို့အတွက်သာမန်လူတွေလည်းပါဝင်ဆောင်ရွက်ကြရပါလိမ့်မယ
်အိုးမဲ့အိမ်မဲ့အရေးအတွက်ကနေ့စဉ်ဆိုသလိုတိုးလာနေပါတယ်အမေရိကန်ဆိုရရဲ့ဦးမဲ့အိမ်မဲ့ဆိုင်ရာဌာနရဲ့2018ခုနှစ်ဇန်နဝါရီလအစည်းအဝေးတွေအရမေရီလန်းပြည်နယ်တစ်ခုထဲမှာတင်ဦးမဲ့အိမ်မဲ့8144ဦးလောက်ရှိနေပါတယ်။မင်းနာဟောက်စ်ကိုဦးဆောင်သူတွေကတော့နောက်ပိုင်းမှာလူတွေကိုပို့ပြီးကူညီနိုင်ဖို့နေရာချက်ဖို့အတွက်လဲစဉ်းစားနေကြပါတယ်ရှင်။
မတန်ကြီးတိုက်ပြပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန်မ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက် VOA ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်ကြနိုင်ပါတယ်။အခုည9နာရီခွဲကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့စီးပွားရေးကဏ္ဍတက်တန်ရောက်သတင်းလွှာနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတော
့ And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career move
online ပေါ်မှာချိတ်ဆက်ကစားတဲ့ e-sport ကိုဘွဲတစ်ခုပေးတော့မယ်အကြောင်းနဲ့အတူဒီဘာသာရမှာဘာတွေသင်ကြားပေးမလဲဆိုတာကိုပြောပြပေးသွားမှာပါရှင်နောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်နားဆင်ကြရပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာပါရှင်မြန်မာနိုင်ငံအတွက်တတိဝလံတွေဟာတရုတ်နိုင်ငံဘက်ကိုအဓိကတရားမဝင်တင်ပို့ရောင်းချနေကြတာဖြစ်ပေမဲ့အခုတော့တရုတ်အစိုးရရဲ့တရားဝင်ခွင့်ပြုချက်ရမှရောင်းချနိုင်တော့မှာမို့လို့မြန်မာစိုက်ပျိုးရေးလောကအတွက်အချိုးအကွေ့ကြီးတစ်ခုဖြစ်လာပါတယ်။တရုတ်ဈေးကွက်ကိုတတိဝလံတင်ပို့ခွင့်အတွက်ပိုမွှားကင်းစင်မှုအရေးအသွေးစစ်ဆေးခံရမယ်အချိန်မြန်မာစိုက်ပျိုးရေးလောကအတွင်းအမေရိကန်ကူညီအကူအညီတချို့နဲ့တချို့တဝက်ကတော့အဆင်သင့်ရှိနေတဲ့အကြောင်းမြန်မာနိုင်ငံထောဘက်သီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချနေသူများအသင်းရဲ့တွဲဘက်အတွင်ရေးမှုကိုကျော်စိုးမင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်
ဆွေးနွေးတယ်ပထမမေးတဲ့ချက်ကဘာလို့ဆိုတော့တရဝင်တွင်တွင်ခွင့်ရပြီလားပေါ့22ပေါက်ရှိတယ်အဲ22ပေါက်ကနေတရဝင်တွင်တွင်ရပြီလားဆိုတော့ကျွန်တော်တို့လုပ်နေတော့ဖြစ်နေတယ်ဒုတိယတစ်ချက်ကတို့ကပတ်စံရှိရတဲ့ဥမာထောဘက်သီးဆိုဥပမာပြောမှာပေါ့နော်ကျွန်တော်ထောဘက်သီးကြောင်းမသိရဘူးဆိုတော့အခုချီလီကနေဝင်ခွင့်ရပြီနယူးဇီလန်ကနေဝင်ခွင့်ရပြီတို့ကပတ်စံအဓိကမဟုတ်တော့ဘူးတို့ကဆေးဖူးစစ်တီကိုအဓိကထားသွားနေတဲ့အတွက်ပေါ့နော်အဲ့တော့တို့ကအဲ့လိုနိုင်ငံတွေကိုဝင်ခွင့်စပေးနေပြီအဲ့တော့ကျွန်တော်တို့ကစူးစမ်းနေရပေါ့နော်အခုစီဝါကူတန်နဲ့ဒီကျွန်တော်တို့ MFPB ကျွန်တော်တို့မြန်မာနိုင်ငံထောက်ပတ်တင်ရပူပေါင်းပြီးမှကျွန်တော်တို့အဲ့တရားဝင်လျှောက်ဖို့ကိုကျွန်တော်တို့တရုတ်ကိုကန့်လန့်ထားတယ်တရုတ်ကလည်းဘောစာသူတို့ဘက်ကခွင့်ပြုရဆိုရင်ကျွန်တော်စစ်ဆေးရမယ်ပေါ့အဲ့အပိုင်းမှာတရုတ်ကုန်တယ်တွေကကျွန်တော်တို့အကြံပေးတာတော့ရှိတယ်ဘယ်လိုမျိုးလုံးဆိုတော့သူတို့တရုတ်ဆိုရဘူးခန်းခဏပြောပေးပါခန်းခဏပြောပေးပြီးမှသူတို့ဘက်ကလည်းတောင်းဆိုမယ်ဆိုရင်တရုတ်ဆိုရများများခွင့်ပြုမယ်ပေါ့နော်အဲမဟုတ်ရင်တော့ကြာမှာပေါ့
မြန်မာကုန်တယ်ဒီအနေနဲ့ရောတရုတ်ဘက်ကသတ်မှတ်ထားတဲ့အရေးအသွေးပြည့်မီအောင်စစ်ဆေးပေးဖို့ဖြစ်နိုင်တဲ့အနေအထားရောရှိပါသလား
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် expert တွေကကျွန်တော်တို့2013လောက်ထဲက training လာပေးရပေါ့နော် training လာပေးတော့ကျွန်တော်အဲတော့ thank you မဆိုင်ဘူးဗျာဒီတိုင်းကြီးရောင်းလို့ရနေတာပေါ့နော်2015 16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တရုတ်သွားချိန်မှာတရုတ်တွေကကျွန်တော်တို့3ပေးပြီပါတော့ဆိုတော့ငါတို့ပတ်စံရှိလာပြီအဲ့တော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့သတိပေးတယ်အဲကျွန်တော်တို့တောင်တူထောက်ပတ်တောင်တူကတော့အဲတနည်းနည်းနဲ့တွင်ဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့နော
်ဒီ American ဘက်က training ပေးတယ်ဆိုတာကဒီ top bat တခုတည်းလားဘယ်အပိုင်းနေမှာရောရှိပါသေးလဲကိုကျော်စွန်းမင်းတို့ရောဘယ်လို training တွေရပါသလဲရှင
်တခြားနယ်ပယ်သီးသီးကိုလည်းကျွန်တော်သိရသလောက်ဆိုရင် coffee ကိုပေးတယ် coffee ဆိုလည်းဒီ American ကိုသွားနေပြီလက်ဖက်ပေးတယ် GI ဆက်ကနေပေါ့နော်အဲလက်ဖက် training တွေပေးတယ်အဲနောက်တစ်ခါ Academia training တွေပေးတယ်ကျွန်တော်သိရသလောက်ပြောတာပေါ့နော်အကုန်တော့မဟုတ်ဘူးအဲအဲ့ထဲမှာကျွန်တော် top bat ကလည်းပါတယ်ဘလူးထရိနင်းနေပါတယ်ဆိုတော့ IPM နဲ့ဆိုလို့တဲ့ပုံမွားထင်းချုပ်ကြီးတွေပေါ့နော်ပြီးတော့ global gas ဆိုတဲ့အဲ good agriculture practice ဆိုတဲ့ဥစ္စာအဲနိုင်ငံတကာ global gas ပေါ့နော်အဲ့ဒါကြီးကျွန်တော်တင်ရတယ်နောက်ပြီးတော့မျိုးရွေးချယ်နေပေါ့ ကျွန်တော်တို့ရှိမှာပေမျိုးနဲ့တင့်တော်လဲဆိုတဲ့အဲတင်တန်းတွေကျွန်တော်ရတယ်နောက်ပြီးတော့ကျွန်တော်တို့ဒီဟိုအခုဒီ7လပိုင်း12လပိုင်းဆိုရင်ရင်းမဲ့မှုနည်းပညာလို့ခေါ်တဲ့ဒီ prepping board တစ်ချိန်နဲ့တစ်ခါလဲရင်းမဲ့အောင်ဆိုရင်နည်းပညာကိုလာလိမ့်မယ် American expert တယောက်လာလိမ့်မယ်7လပိုင်း12လပိုင်
း तू อ่ะဘယ်ရပေးတာပါလဲ
ကျွန်တော်တို့အဲ Renault International နဲ့ပေါင်းပြီး USA ကနေပေးတာဗျအဲ training နဲ့အခုနောက်ပိုင်းကျတော့ UK နဲ့ကျွန်တော်တို့ပူးပေါင်းတယ် UK ကနေ expert တွေခေါ်ပေးတယ်အခုနောက်ဆုံးတယောက်ဆိုရင်ကျွန်တော်တို့ချင်းမဲ့မှုနည်းပညာအာဟာဝအမ်ပီယန်နဲ့တွေ့ပြီးမှ UK ကနေကျွန်တော် American expert တယောက်ခေါ်ပေးတယ
်အခုဒီမြန်မာနိုင်ငံကစိုက်ပျိုးရေးကအဓိကလုပ်နေကြတာနောက်ခါပြည်ပဈေးကွက်ထိုးဖောက်တဲ့နေရာမှာလည်းဟိုလိုအပ်ချက်တွေအများကြီးရှိနေပါတယ်ဆိုတော့ဒီနိုင်ငံတကာနည်းပညာအထောက်အကူကထိရောက်မှုရှိပါသလားအခုလောလောဆယ်ကိုကျော်စိုးမင်းတို့ရနေတဲ့အထောက်အကူကဒီထက်ပိုပြီးတော့များလိုအပ်ပါသေးလား
လက်ရှိအနေထားရတော့သူတို့ကတော့ပြီးခဲ့တယ်ပေါ့နော်ဒီကနေ့အချိန်မှာကျွန်တော်တို့ကစိုက်ပျိုးရေးနည်းပညာအတိုင်းပေါ့ဆိုလိုတဲ့သဘောကသူတို့ပေးခဲ့တဲ့နည်းပညာကသူတို့ရဲ့ရည်မြေချက်ကယာတိဥရုနဲ့ပတ်သက်ပြီးပေးခဲ့တာပေါ့မက်ဆေ့ပေးခဲ့တာကျွန်တော်တို့ဒီမှာရှိတဲ့ယာတိဥရုကမတူညီဘူးအဲ့ဒါကိုကျွန်တော်တို့ပြန်ရှာပွေးရတယ်ဒါပေမဲ့အရင်တော့အထောက်အကူဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘက်ကိုအခုလောလောဆယ်မှာတော့ဖရဲတို့ဘာလို့တော့ဆက်ထွက်နေတဲ့သဘောရှိပါတယ်မူဆယ်တို့ဘာလို့ပါလေဆိုတော့ဒါဖြစ်လာနိုင်ကြတော့နောက်နှစ်လောက်မှာတရုတ်ဘက်ကိုတီးနှံတရားဝင်တင်ပို့ခွင့်ဟိုမရေရာတော့ဘူးဆိုလို့ရှိရင်ပြည်ရင်းကတောင်းသူတွေနောက်ခါတီးနှံဆိုင်တဲ့စိုက်ပျိုးရေးသမားတွေအတွက်ဘယ်လိုတွေရိုက်ခတ်လာနိုင်ပါသလဲ
ဖရဲဝင်တဲ့လမ်းကြောင်းရဲ့အနေအထားကိုကျွန်တော်ပြောပြမယ်နော်။ဟု
တ်ကဲ့
။ဖရဲကသူတို့ဂျွန်နန်ဆိုးရအနေငါတို့ဖရဲတရုတ်တွေကဖရဲသွားဆိုင်တယ်အဲအကြောင်းငါတို့ဒါတွေကတရုတ်ဖရဲတွေဝင်ခွင့်ပြုပါဆိုပြီးမှအဖွဲ့တစ်ခုကထိန်းချုပ်ပြီးမှဝင်ခွင့်ပြုနေတာပေါ့နော်။ဒါပေမဲ့ဆိုးကျိုးကပါလဲဆိုတော့သူတို့ကစားခြင်းသလိုကစားလို့ရမယ်။သူတို့ရဲ့လက်ပေါ်မှာပဲရှိနေအတွက်ပေါ့နော်။အဲသူတို့ကလည်းအဲ့လိုမျိုးတရားဝင်တင်လို့မရရင်တော့အရင်ဆိုးဆိုးရွားဖြစ်သွားနိုင်တယ်ကိုကျွန်တော်တို့ထောဘက်တည်းအနေနဲ့ကတော့ကျွန်တော်တို့ခုလက်ရှိကတော့အဲလက်ရှိထွက်နေတာတော့ကျွန်တော်တို့ထွက်ချိန်နဲ့ကွဲလွဲတယ်ထိုင်းကိုအဓိကထားထွက်နေအဲထိုင်းကနေမှကျွန်တော်တို့ရှေ့တောင်အောင်ရှောက်ပြန်ထွက်နေရပေါ့နော်အဲ့တော့ဆိုးဆိုးရွားရွားတော့ထောဘက်ကတော့အရင်ကြီးမထိခိုက်နိုင်ပါနဲ့ဈေးကောင်းရဖို့ရည်ရွယ်ချက်ဆိုတဲ့ဟာမှာတော့နည်းနည်းလေးတော့ထိခိုက်နိုင်တာပေါ့
နောက်ဆုံးမြင်ချင်တာကတော့အဲ့ဒါတရုတ်ဈေးကွက်ကဘယ်လောက်အရေးကြီးပါသလဲရှင
်တရုတ်ဈေးကွက်ကဘယ်လောက်အရေးကြီးလဲဆိုတော့ကျွန်တော်တို့လူကြီးကကျွန်တော်ကဘာလူကြီးကတော်တော်များများရဲ့အပေါ်ကသူကယူထားတာလေနော်ယူထားဆိုတော့ကျွန်တော်တို့ကပြန်စဉ်းစားတော့အခုလက်ရှိနေတာတော့အရင်အရေးမပါသေးဘူးသူတို့ရဲ့စားလို့ကဘယ်လောက်တိဖြစ်လာလဲဆိုတော့2009လောက်မှသူတို့ကထောက်ပတ်တီကိုစပြီးမှတွင်းစားတာအဲစာတွင်းနေတဲ့ကတန်300ပဲစာတွင်းနေ။ဒါမဲ့2018အကုန်မှာတော့သူတို့ကတန်တစ်သိန်းကြီးတွင်းတာ။အဲဘာကြောင့်လို့ဆိုတော့သူတို့တွေကအစိုးရနဲ့ကုမ္ပဏီတစ်ခုပူးပေါင်းပြီးမှထပ်ပတ်တီကဘလောက်သူအကျိုးကျရဆိုရဲအဲဘယ်လိုပြောမလဲ။အဲ့ဒါဘဟုသူဓာတွေကိုအရင် sharing လုပ်နေ။ဆိုတော့အခုရေနော်လုံခဲ့တဲ့နှစ်လောက်ကထောက်ပတ်တီလို့ပြောရင်တရုတ်တွေမသိဘူး။ဒါမဲ့ဒီနှစ်ပိုင်းထဲမှာထောက်ပတ်တီလို့ပြောရင်သူတို့သိသွားတယ်။ဆိုရဲသဘောကသူတို့လူဦးရေနဲ့တကယ်သာစားတတ်သွားရင်ဆိုတဲ့ကျွန်တော်တို့မျိုးမှန်းချက်နဲ့ကျွန်တော်တို့တိုးနေတာဖြစ်တယ်။အဲတကယ်လို့မရှိခဲ့မဖြစ်ခဲ့ဘူးဆိုရင်ရောလို့ကျွန်တော်တို့တွေးတယ်။ဒါမဲ့မဖြစ်ခဲ့ဘူးဆိုရင်ကျွန်တော်တို့ရဲ့site ဧကတွေရပ်သွားမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့လူလာတဲ့ပုံသွားမယ်။ကျွန်တော်ဈေးကွက်လေးကဒီဘက်ဟိုဥစ္စာပေါ့။ဒီအင်းနီနာချင်းတွေပဲသွားမယ်ဆိုရင်တော့ကျွန်တော်တို့ကအဲတက်လာမှမတက်လာနိုင်ဘူးပေါ့နော်တကယ်လို့တရုတ်ကရရခဲ့တယ်ဆိုရင်ကျွန်တော်တို့က site ကဘလောက် site ဆိုတဲ့ဟာကိုကျွန်တော်တို့ကမှန်းလို့ရသွားတယ်ပေါ့နော်အဲဒီကတော့ရေချာကတော့အဲ့ဒါပဲ
မတ်တင်ဟီထားရဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ကြရတာပါရှင်အခု blogger ရေပြောသမျှအစီအစဉ်ကိုဆက်ပြီးထုတ်လွှင့်ပေးပါမယ်online ပေါ်မှာချိတ်ဆက်ကစားကြတဲ့ e-sports ကို American နဲ့ Britain နိုင်ငံကတက္ကသိုလ်တချို့မှာဖွဲ့ပေးတဲ့ဘာသာရပ်အထိတင်ကြားနေပါပြီ e-sport ဘာသာရပ်ကိုဘယ်တက္ကသိုလ်တွေမှာဘာတွေသင်ပေးနေသလဲဆိုတာမဆုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးပါမယ်ရှင်
online ပေါ်မှာအများသောအဖြစ်အဖွဲ့လိုက်ချိတ်ဆက်ကစားကြတဲ့ e-sport နဲ့ပတ်သက်လို့ပွဲရတဲ့အထိသင်ပေးတဲ့တက္ကသိုလ်တွေတဖြည်းဖြည်းပိုများလာပြီသိလာကိုသားညုံ
နိုင်ငံတကာအားစားပွဲချို့မှာတော့မှဒီစုတစိတ်ပေးတဲ့ကစားနည်းတစ်ခုလိုမျိုးသတ်မှတ်လာကြပြီဆိုတော့ e-sport ရဲ့အခန်းကဏ္ဍကလည်းတဖြည်းဖြည်းကြီးလာပြီကိုမဆွပြမော
e-sports လုပ်ငန်းကြီးရဲ့ဝင်ငွေကဒီနှစ်မှာဆိုလို့ရှိရင်ဒေါ်လာ10,000ကျော်အထိတိုးမယ်လို့ခန့်မှန်းထားကြတာဆိုတော့ဒီလုပ်ငန်းကြီးကို short track လို့မရတော့ဘူးလေအဲ့ဒါကြောင့် Britain နဲ့ American ကတက္ကသိုလ်တချို့မှာ e-sports နဲ့ပတ်သက်ပြီးတော့ဘာသာရပ်တစ်တခုအနေနဲ့ကိုထည့်ပြီးတော့တင်လာတာလွန်ခဲ့တဲ့နှစ်ပိုင်းတွေထဲကရှင်။များသောအားဖြင့်တော့ဒီဘွယ်ပေးတဲ့ဘာသာရပ်တစ်ခုအဖြစ်နဲ့ e-sports လုပ်ငန်းရဲ့ management စီမံခန့်ခွဲရေးဘိုင်းကိုအဓိကတင်ပေးကြတာပါ
။ e-sports ဘာသာရပ်လို့ပြောလို့ဂိမ်းကစားနည်းတင်ပေးတဲ့ဘာသာရပ်လို့တော့မထင်လိုက်ကြနဲ့ဗျ။ e-sports လုပ်ငန်းကြီးဘလို့လဲပတ်နေတယ်လဲဆိုတာကိုအသေးချာသဘောပေါက်အောင်တင်ပေးတာမျိုးဗျ
။ Britain အလယ်ပိုင်းကStaffordshire တက္ကသိုလ်မှာမနစ်ကစပြီးတော့ Bachelor ဘွဲ့နဲ့ Master ဘွဲ့ e-sports ဘာသာရပ်တွေကိုစတင်ပေးနေတာဒီနှစ်မှာဆိုရင် Staffordshire တက္ကသိုလ်ရဲ့ London ကျောင်းဝဲ Digital Institute London မှာ e-sports ဘာသာရပ်တွေကိုတိုးချက်တင်ပေးနေပြီအထူးကားကတော့ဝင်ငွေဒေါ်လာတန်းချီရှိနေတဲ့လုပ်ငန်းကြီးရဲ့စီးပွားရေးလုပ်ငန်းနဲ့ဆိုင်တဲ့အကြောင်းအရာတွေကိုတင်ပေးတယ်ရှင် BA ဘွဲ့အတွက်3နှစ်တက်ရမှာ
Game Design Trainer တို့ Game ဆွဲသူတွေကိုဘလို့ပြန်လဲပြောထောင်ပေးလဲလို့အပြင်ဂိမ်းလုပ်ငန်းစီးပွားရေးအကြောင်းတွေကျင့်ဝတ်ပိုင်းနဲ့ e-sports လုပ်ငန်းနဲ့သက်ဆိုင်နေတဲ့စီကံဥပဒေပိုင်းဆိုင်ရာအကြောင်းတွေကိုလည်းအဓိကတင်ပေးတယ်လို့တက္ကသိုလ်တာဝန်ရှိသူတွေကပြောကြပါတယ်။တက္ကသိုလ်နဲ့ပတ်သက်လို့အလားအလာရှိတဲ့ကျောင်းသားတွေလေ့လာနိုင်အောင်လို့လေ့လာခွင့်ပေးတဲ့ Open Day လို့နှိမ်မျိုးကြရင်တော့ကျောင်းတက်တဲ့မိဘတွေရဲ့စိုးရိမ်မှုကိုတက္ကသိုလ်ညွှန်ကြားရေးမှူး Richard Gower ကအခုလိုပြောပြပါတယ
်။ And when the students come in for open days usually with their parents and the parents sometimes are a bit okay I'm not quite sure if this is going to be a great career move.And then by the end of the first open day session
စာသင်ခန်းတွေဘာသာရပ်တွေကိုလေ့လာနိုင်မှုစီစဉ်ပေးထားတဲ့နေမျိုးကြရင်ကျောင်းသားမိဘအများစုကဒီဘာသာရပ်ကတော့ရေရှည်အလုပ်ဖြစ်မဲ့ပုံမရဘူးလို့အစပိုင်းမှာပြောရကြပါတယ်ဒါပေမဲ့ဘာသာရပ်အကြောင်းထဲထဲဝင်ဝင်သဘောပေါက်သွားကြတဲ့အခါမှာတော့ဘယ်လုပ်ငန်းမျိုးမှမဆိုအသုံးချနိုင်တဲ့အတတ်ပညာတွေတတ်သွားမယ်ဆိုတာကိုသူတို့သဘောပေါက်သွားပါတယ် e-sports အကြောင်းတစ်မျိုးတည်းမဟုတ်ပါဘူးဆက်သွေးချိတ်ဆက်မှုအပိုင်းပြဿနာအဖြေရှာတဲ့အပိုင်းတွေမှာအထက်ပညာတွေကိုကျမတို့ကသင်ပေးလိုက်တာပါအဲ့ဒီတော့မှမိဘတွေကလည်းသူတို့သားသမီးတွေဒီဘာသာရပ်ယူလို့ဂိမ်းကစားနေကြတာမဟုတ်ဘူး e-sports ဂိမ်းပြိုင်ပွဲတွေကိုဘယ်လိုစီစဉ်ရသလဲဂိမ်းကစားတဲ့အဖွဲ့တွေကိုဘယ်လိုဖွဲ့ရသလဲဘယ်လိုနည်းပညာမျိုးတွေကိုပွဲအတွက်ရွေးချယ်သုံးသင့်တယ်လဲဆိုတာမျိုးသူတို့အလို့အတွက်လက်တွေ့အသုံးဝင်တဲ့အကြောင်းတွေအများကြီးကိုသင်ရမယ်ဆိုတာကိုသဘောပေါက်သွားကြပါတယ်Now ဒီလုပ်ငန်းကြီးကဘယ်လောက်တောင်ကြီးနေတယ်လဲဆိုတာကိုလည်းသိသွားကြတော့မှဒီဘာသာရပ်ကအသက်မွေးဝမ်းကြောင်းမှုတကယ်ကောင်းတဲ့ဘာသာရပ်တစ်ခုဆိုတာမျိုးသူတို့သိသွားကြပါတယ
်။ e-sports လုပ်ငန်းနဲ့ပတ်သက်ပြီးတော့ sponsor လုပ်ငန်းတွေ၊ကြော်ညာလုပ်ငန်းတွေ၊လက်မှတ်အရောင်းတွေစုစုပေါင်းဝင်ငွေက2018ခုနှစ်မှာဒေါ်လာတန်း230လောက်ရှိတယ်လို့ဂိမ်းလုပ်ငန်းသုံးသပ်တဲ့ New Zoo ကပြောတယ်ဗျ။
တန်း230ကနေပြီးတော့တန်း1000ကျော်အထိ2020မှာတိုးလာမယ်လို့တော့မှခန့်မှန်းထားတာမလား။အားပေးတဲ့ပြည်သက်ကလည်းတကဘာလုံးမှာတန်း900လောက်အထိတောင်တိုးမယ်တဲ့ e-sports ပြိုင်ပွဲတွေဆိုရင်တကယ်ကိုအကြီးအကျယ်လုပ်တာအားကစားယုံကြည်တွေထဲမှာအားပေးကြတဲ့ပြည်သက်ကလည်းတခြားအားကစားနည်းတွေနဲ့အပြိုင်ပဲ
နမေကျော် e-sports အားကစားသမားတွေဆိုလဲပြိုင်ပွဲတစ်ခုအတွက်နိုင်လို့ရှိရင်ဒေါ်လာတန်းချီဆွရတာမျိုးဗျအာရှဥရောပနဲ့မြောက်အမေရိကနိုင်ငံတွေမှာ e-sports league ပြိုင်ပွဲကြီးတွေကိုအကြီးအကျယ်ကိုလုပ်တာမဟုတ်လားမဆင်ပြမော
e-sports ကိုအားပေးတဲ့ American တက္ကသိုလ်တို့မှဆိုရင်လဲအသင်းလိုက် e-sports ပြိုင်ပွဲတွေကျင်းပလာတာနှစ်နဲ့ချီနေပြီe-sports ကိုဂိမ်းကစားတာပဲလို့အများကမြင်နေကြပေမဲ့သူ့ရဲ့နောက်ွယ်မှာလိလာစရာတွေအများကြီးရှိတယ်လို့ e-sports ဘာသာရပ်ကိုတင် जा ပေးနေတဲ့တက္ကသိုလ်တွေကရှင်းပြနေကြတယ်လေ Staffordshire တက္ကသိုလ်ရဲ့ Digital Institute London မှာ e-sports ဘာသာရပ်သင်နေတဲ့ကတိက Matt Huxley ပြောပြတာကိုနားထောင်ကြည့်ရအောင်ပ
ါ People aren't aware of the industry that goes behind e-sports you know it's very much seen as maybe the music industry was in the 80s where you know people thought it was just people playing in their garage but actually there's a booming economy
e-sport ရဲ့နောက်ွယ်ကလုပ်ငန်းကြီးတွေအကြောင်းလူတွေသိမသိကြပါဘူး1980ပြည့်နှစ်ပိုင်းတုန်းကဂီတလုပ်ငန်းအပေါ်လူတွေမြင်ခဲ့ကြတဲ့အမြင်မျိုးနဲ့အတော်တူပါတယ်တကယ်တော့ e-sport ကတိုးတက်နေတဲ့လုပ်ငန်းကြီးတစ်ခုဖြစ်ပါတယ်ဂိမ်းတွေကို online ပေါ်မှာတစ်ချိန်တည်းချိတ်ဆက်ကစားနိုင်အောင်လုပ်ပေးထားတဲ့ Twitch website ဆိုရင်အမေဇုန်ကဒေါ်လာ100,000ပေးဝယ်ခဲ့တာဥပမာပါပဲအဲ့လို e-sport ဂိမ်းတွေနဲ့ပတ်သက်တဲ့လုပ်ငန်းတွေနောက်ွယ်မှာဘလို့လဲပတ်နေသလဲဆိုတဲ့အသေးစိတ်ကိုသင်ယူရမှာပါဘောလုံးအသင်းရဲ့ညွှန်ကြားရေးမှူးတာဝန်ယူမယ်ဆိုရင်ကိုကဘောလုံးဝင်ကန်ရတာမဟုတ်ပေမဲ့ဘောလုံးသမားတွေကိုဘလို့အလဲလဲလုပ်တယ်လဲဘောလုံးဝင်ကိုဘလို့စီမံကြီးကြပ်တယ်လဲဆိုတာမျိုးနောက်ွယ်ကသူနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းတွေဘလို့လဲပတ်နေလဲဆိုတာကိုသိအောင်လှုပ်ထားရတာမျိုးပါ
e-sports ပြိုင်ပွဲတွေကိုဘလို့စီစဉ်တယ်လဲဆိုတာသူကအဓိကသင်ပေးနေတဲ့ဆရာပါ तू सोलो ये येनोगा इस्पोर्ट्स का साथ छे पारे अरे बोआगा ने बीरो तक दो मा इस्पोर्ट्स या लो मैं सुरो तू मई सूरेगा आ तिंगे जा रे लुखु लु ब्योरे छे
When I made the decision and moved into teaching, I was met with quite a lot of surprise from even my colleagues in esports who kind of went, "Oh, I didn't realize that was now a degree option."
Sa tin ne ba pyaung mwe lu chano song phyat lai dong ga esports Taiwan ga chano mait sui pa we tor tor mya mya an a tin ja ba de. Bwe pe de thi di ba da ya myo shi de so ra ma ti ja gu lu pyo ja ba de. Chano longan ngwe de ke win naw ma esports longan blo le pat ni le so ra go di ba da ya yu de tu ri na le tabo paw twa ja me so yin taik kaung na bo lu tu ro myin go pyo pya ja ba de.
ब्रिटेन में स्टैफोर्डशायर तक तो अभी चिचेस्टर तक तो गाले ईस्पोर्ट्स पे बाबा ये दूसरी बारे अमेरिका में सोये ले वर्जिनिया पीने का शेनेंडोवा तक तो मैसाचुसेट्स पीने में शीर्ष बैगर तक तो ओहायो पीने तक तो रिमारा ईस्पोर्ट्स बाबा ये दूसरी को तेरा
में से ईस्पोर्ट्स ने सिवाय बैंगो टीका आयों साइड तें भी ဒီ ပါတဲ့ ယူတဲ့ ចောင်းသားတွေရဲ့ မိဘတွေ ဘက်ကလည်း e-sports ဆိုတာ game စားတာပဲ ဆိုပြီးတော့ အမြင် သိမ့် မြောက်တော့ဘူးတော့ မဆွမြတ်မောင်း
ပွဲရသွားပြီးရင်လည်း ဒေါ်လာ တန်း ထောင်ချီ ဝင်ငွေ ရှိနေတဲ့ e-sports လုပ်ငန်းတွေထဲမှာ ဝင်နိုင်မဲ့ အခွင့်အလမ်း များတယ် ဆိုတော့ သူတို့ စိတ်သက်သာရ ရကြမယ် ထင်တာပဲ ဗြိတိန်မှာ e-sports ပါတာရဲ့ အတွက် ចောင်းလာကက တစ်နှစ်ကို ဒေါ်လာ 12,000 လောက် ရှိပြီးတော့ American တက္ကသိုလ်တွေမှာတော့ ចောင်းလာကက တစ်နှစ်ကို ဒေါ်လာ 36,000 လောက်က စပါတယ်ရှင်
မဆွေမြတ်မစီစဉ်တိဆက်ပေးနေတဲ့ဘလော့ဂါတွေပြသပြစီစဉ်နားဆင်ကြကြရတာပါရှင်အခုဆက်ပြီးမအေးတန်နာကျော်စီစဉ်တိဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါမင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်ရောင်သတင်းတော်မှာတော့ Peter de Jama, Prince of Love Bailey, a chit the chin is re mena, so be mad, Taiwan asura, Jeff Chantayao. Do ye pop the chin in a gaba, a shizen and out chanda, Banku Bazin, it looks your money. Dilumuka loga, Timbo Jota, the rene, Nubina loga, the rain to Rurariku, Zaja Yabame. Peter de Jama, Prince of Love Bailey. A chit the chin is re mena, so be a luti miare, Taiwan asura, Jeff Chantayao. Do ye pop the chin in a gaba, a shizen and out chanda, Banku Bazin, it looks your money. Jeff Chan, Lame Apilaja, and all, Lenin, Royal Abel Homa, Jimbame, do ye, Simi, Pio, you were dripping in the hour. At the Nazan in the year, she repeated, Jeff Chantayao. Do ye, Nit Donzeta, Nubina, the Dandrima, Data Biawang Lizzy, Tokabio, the only and Dreamer, you know, Data Bia, a young Chayazo, Nubina, Shimpipari. သူရဲ့အခုရီမန်ချက်အတိကတော့ကိုရီးယားက K-pop အဖွဲ့ကဘာတလောမှာအောင်မြင်မှုရလာသလိုသူရဲ့တရုတ်ပေါ့ပတဲ့ချင်းတွေကိုလည်းအနောက်ကမှာမပို့ပြီးလူကြိုက်များလာဖို့ဖြစ်ပါတယ်ကိုရီးယား မျိုးသား K-pop အဖွဲ့ဖြစ်တဲ့ BTS စင်မြင့်ဖြော်ပြပွဲတွေဟာဗြိတိသျှပြည်သက်တွေကြားမှာလက်မှတ်ကုန်တဲ့အထိရောင်းရအောင်ကြော်ကြားခဲ့သလို Three data bagalet in it so by my UK data biasian bureau, Yenongale, Billboard, a council data biasian niati pokerawa. Dadamlo, Jeff Changale, a loop city money. Korea gave up the guy down Korea nine a bonyaku. Gaon lo big as lo, Tugale, DOD, a colomio bonyak gaon lo bees in elo suvari. The Walonga deal so in CYE and RG, nine a pinet divari. The OE yin jimu, the old Bob Kida regule, Gavaji, Tishi Kanzana alo, Tenoro lo nine met Timari. တယောက်နဲ့ပတ်သက်လို့စိတ်ဝင်စားသူတွေအများကြီးရှိပါတယ်သူတို့ကတယောက်လူမျိုးတွေအကြောင်းကိုပိုသိနေတာပါဒါကြောင့်မလို့ဒီလိုပေါင်ကူပေးဖို့အကောင်းဆုံးအချိန်ဖြစ်မယ်လို့ထင်နေဆိုပြီးတော့ Jeff Chang ကပြောသွားပါတယ်လာမယ့်အပီလာလန်ဒန်မှာကျင်းပမယ့်ပွဲကြရင်တော့တေးသေးဥဖော်ဂီတာတွေကိုတေးစာသားရေးတဲ့သူအင်္ဂလိပ်စာရေးဆရာ Tim Rice နဲ့တွဲပြီးတော့တခြင်းတည်းတွေလုပ်နိုင်မယ်လို့လည်းJeff Changကမျှော်လင့်တာပါTim တချင်းစာသားရေးသူဖြစ်နေနာမည်ကြီးတဲ့သူပါအဲ့ဒီတင်ရိုက်စ်ကိုသူငယ်ငယ်လေးတည်းကဆွဲလန့်အတုခိုးခဲ့ရတယ်လို့ဂျက်ချန်ကပြောပါတယ်ဂျက်ချန်ကကေပေါ့မနုပညာရှင်တွေနဲ့အတူတူအလုပ်လုပ်ဖို့ရွှေရင်တေးရဲဆရာတယောက်နဲ့လဲရွှေရင်မှာသွားနေပြီးတော့အတူတူအလုပ်လုပ်ခဲ့ပါတယ်အဲ့ကရလာတာတွေကိုအေပီလန်ဒန်မှာလုပ်မယ်ဖြော်ပြပွဲအတွက်သူပြင်ဆင်ထားပါတယ် သူအနေနဲ့စင်မြင့်ဖြော်ပြပွဲအတွေ့အကြုံတွေနှစ်သုံးဆယ်ကျော်ကြာခဲ့ပြီဆိုပေမဲ့လည်းလန်ဒန်မြို့တော်ကကနဝင်းမြောက် Royal Albert Hall မှာသူဖြော်ပြတင်ဆက်ရမယ့်ပွဲပေါ်မှာတော့သူအမတန်မှစိတ်လှုပ်ရှားမိတယ်လို့ဝန်ခံပါတယ်။နာမည်ကြီးဆိုတော့ဒီ Eric Clapton လို့အဆိုတော့Adele တို့လိုမျိုးအကျော်မော်တွေအဲ့ဒီနေရာမှာဖြော်ပြတင်ဆက်ခဲ့ပူတာပါ။ဒီ Royal Albert Hall ကတကယ်ကိုအထင်ကြီးနေရာဖြစ်တယ် ကီတာပေါ်မှာခံစားမှုနဲ့ပတ်သက်လို့သူ့ကိုမေးတဲ့အခါမှာတော့ကီတာဆိုတာကျွန်တော်အတွက်ဘဝရဲ့ပျော်ရွှင်ချမ်းမြေ့မှုဖြစ်ပါတယ်။ကျွန်တော်စိတ်ထဲမှာကီတာဆိုတာအလုပ်သဘောမဟုတ်ဘူး။ရည်မှန်းချက်အလုပ်ကိုင်းတကူမဟုတ်ပါဘူး။ကီတာဆိုတာကျွန်တော်ဘဝအတွက်တက်တောင့်တတအရှိဆုံးစိတ်အပန်းဖြေမှုပါလို့ဖြေသွားခဲ့ပါတယ်ရှင်။ကဘာကြီးမှာဆင်းရဲမွဲတွေမှုသဘောပတ်ဝန်းကျင်ချိန်ချောင်းမှုတွေနဲ့ပတ်သက်တဲ့ကဘာပြဿနာရဲ့ကြီးတွေကိုဖြေရှင်းမှုအတွက်ဟောလိဝုဒ်မင်းသားလီယိုနာໂດဒီကပရီယိုနဲ့တခြားအနုပညာရှင်တွေစက်တင်ဘာ28မှာကျင်းပခဲ့တဲ့ဖြော်ပြပွဲမှာကမ္ဘာကောင်းဆောင်တွေနဲ့ကမ္ဘာပြည်သူတွေကိုတိုက်တွန်းနှိုးဆော်သွားပါတယ
် Our future is being gambled away and our leaders
ကျွန်တော်တို့အနာဂတ်တွေဟာပျောက်ဆုံးနေပါတယ်တဲ့ကျွန်တော်တို့ကိုအကာအကွယ်ပေးလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ထားတဲ့ကမ္ဘာကောင်းဆောင်တွေနဲ့ဆန်ထားချက်တွေဟာကျွန်တော်တို့ရင်ဆိုင်နေရတဲ့အနေရကြီးနဲ့အခြေအနေဆိုးတွေဒါမှမဟုတ်ရာသီဥတုကဲ့ဆိုးကြီးများကြုံရတဲ့အခါမှာဖြေရှင်းနိုင်ပေးတာမရှိဘူးလို့မင်းသားလီယိုနာໂດဒီကပရီယိုကနယူးယောက်စင်ထရယ်ပါ့ခ်ပန်းခြင်းမှာနှစ်ဆင်ကျင်းပါတယ် Global Citizen ကမ္ဘာနိုင်ငံသားများပွဲမှာပြောသွားခဲ့ပါတယ်ငင်းလို့မရတော့တဲ့လက်တွေပေါ်ကအခြေအနေကိုရောက်နေပါပြီ။ကဘာကြီးမှာတက်ရှိပြီးဆက်ရှိဖို့ဆိုရင်တော့ကာဗွန်ကင်းစင်တဲ့အနာဂတ်ဖြစ်ဖို့လိုတယ်လို့လည်းသူကပြောသွားပါတယ်။နိုင်ငံပေါင်းများစွာကြာကျင်းပတဲ့ဒီပွဲတော်ဖြော်ပြပွဲဟာကဘာကြီးကိုအရှိတီးတဲ့နဲ့ဖွံ့ဖြိုးမှုတွေဖြစ်စေလာဖို့2030မှာဆင်းရဲမွဲတွေမှုတွေကိုအဆုံးသတ်ရမယ်ဆိုတဲ့ရည်မှန်းချက်တွေနဲ့ကမ္ဘာခေါင်းဆောင်တွေအကြော်မော်အမှုပညာရှင်တွေပြောကြဆိုကြတိကျမှုကြတဲ့ပွဲတော်ဖြစ်ပါတယ်။အခုနှစ်ကျင်းပခဲ့တဲ့ပွဲတော်ဖြော်ပြမှုမှာတော့Queen အဖွဲ့နောက်ပြီးတော့ Adam Lambert နဲ့ Pharrell Williams, Alicia Keys, H.E.R, Carol King နဲ့ Korea Pop Guitar အဖွဲ့ဖြစ်တဲ့ NCT 127တို့ပါဝင်ဖြောပြခဲ့ပါတယ်။ဖွဲစီစဉ်သူတွေပြောရဒီလှုပ်ရှားမှုကနေပြီးတော့ရန်မုံငွေကတိကဝတ်ဒေါ်လာ 48.5 သန်းရရှိထားပြီးတော့ဒါဟာကမ္ဘာမှာအလွန်အမင်းစင်းစင်းရဲရဲနေထိုင်ရတဲ့လူဦးရေသန်း 880 အတွက်ဖြစ်မယ်လို့ဆိုပါတယ်။လွန်ခဲ့တဲ့6နှစ်တုန်းကတော့လူပေါင်း4သိန်းလောက်ကဒီကမ္ဘာနိုင်ငံသားတွေဖြစ်နေဒီလှုပ်ရှားမှုမှာပါဝင်ခဲ့ပါတယ်။အခုဒီလောက်မှာတော့လူတန်းပေါင်း25သန်းအထိဒီလှုပ်ရှားမှုမှာပါဝင်လာကြပြီလို့မင်းသား Huge Segment ကပြောသွားပါတယ်။
This month there were 25 million like active citizens taking action.
The next လာနေ့တွေအတွင်းမှာကမ္ဘာနိုင်ငံသားတန်းတရာထိဖြစ်လာဖို့သူရည်ရထားတယ်လို့လည်း Huge Segment ကပြောပါတယ်။ဒီလှုပ်ရှားမှုကြီးလာတဲ့အများကမ္ဘာမှာရှိတဲ့ဘယ်ခေါင်းဆောင်ဘယ်စီးပွားရေးသမားဘယ်တိုင်းပြည်မဆိုဒီကမ္ဘာနိုင်ငံသားတွေပြောတာကိုနားမထောင်ဘဲနဲ့နေလို့မရဖြစ်လာနိုင်တယ်လို့သူကပြောပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht. All have my own jet.
မရီတန်ကကျော်ရဲ့တက်တက်ရောက်တဲ့ဒရင်ဘာကိုနားဆင်ကြကြရတာပါရှင်ဒီကနေ့သူယုံကြည်ရအစီအစဉ်မှာတော့ကပြဆရာဝက်ချဖြူရဲ့ယုံကြည်ရကိုနားဆင်ရမှာပါမမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်အားလုံးမင်္ဂလာအပေါင်းပြည့်စုံကြပါစေလို့ဒီနေ့ပြုသောမှာဒီနေ့ကျွန်တော်ပြောမယ့်ကြောင်းကတော့ကျွန်တော်နဲ့နေရညာဖြစ်ပါတယ်ကျွန်တော်ဆိုတာလူသားအားလုံးကိုကူစားပြုထားပါတယ်ကျွန်တော်တို့ဟာဒီ1 day ကခက်ခဲစွာကျွတ်လွတ်လာခဲ့ပြီးသေးတာလေးရည်တွေကိုရောက်ခဲ့ကြရတာပါပြောရမယ်ဆိုရင်တော့ခင်ဗျာအဲ့ဒီလေးရည်တွေကိုကျွန်တော်တို့ဘယ်လိုကြော်ဖြတ်ကြမလဲဆိုတာပါကျွန်တော်တို့လူသားတွေကမွေးဖွားခြင်းနဲ့စပြီးတော့သိဆုံးခြင်းနဲ့ပြီးခဲ့ရတာပါလေလေးရည်တွေရဲ့အနှစ်သာရကပါလေကျွန်တော်တို့ရဲ့မြတ်ဗုဒ္ဓဘုရားရှင်စကားလေးတစ်ခုကိုလည်းမှတ်သားဖတ်ရှုခဲ့ကြပါအလုံးစုံသောယုံနာတို့၌ငါမဟုတ်သာဘူးမသိပိုက်ခဲ့သူအားသူရင်ရင်ဒီမရှိဘူးလူတယောက်ရဲ့ဒုစရိုက်တရားချုပ်ငင်းရာကိုနဲ့ကုပောက်ဝင်ချင်းဒုစရိုက်တရားချုပ်ငင်းခြင်းကိုကင်းစင်လာကြမယ်ဆိုရင်ပေါ့လေအေးချမ်းတဲ့ပတ်ဝန်းကျင်တစ်ခုကိုရရှိလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်တို့ကမနေ့မိုးရင်းလို့မျိုးလုံးမျိုးလုံးဖွင့်လိုက်တာနဲ့ဒါမှမဟုတ်မျိုးလုံးမျိုးလုံးကိုဖွင့်ရင်အဲ့ရတဲ့မှာအသိစိတ်လိုထလာတဲ့အချိန်ကစားပြီးငါတို့ဒီနေ့ဘာလို့ရမလဲဒီနေ့ဘာလို့ရမလဲသူရာရီကိုပဲတွင်းနေမိတဲ့ကြပါလေကိုယ့်ရဲ့လက်နှစ်ဖက်နဲ့စုပ်ကိုင်နိုင်သေးပြီပေါ့
ကာမမဟုတ်ဒီကပို့ပြီးတော့လေကိုတကိုးစားတိတ်ပိုက်ယူနေလို့ရတယ်ကာမမဟုတ်ရင်ဒီကပို့ပြီးတော့တမိသားစုတို့အတွက်တိတ်ပိုက်နိုင်ပြီးစတဲ့ချင်းတွေးတွေကလောဘတွေကိုတော့မတက်နိုင်တော့ပါဘူးငါဆိုတဲ့တွေးတွေပွားများလာတာနဲ့အမြတ်အတ္တတွေပဲပွားများလာမှာငါဆိုတဲ့တွေးနေပါသွားမှာအတ္တတွေပါရပါမယ်လို့ထင်နေပါတယ်တဏိတာကိုကျွန်တော်တို့ဆန်စီယိုလေးခတ်ဖို့ဒူပါလိမ့်မယ်လို့ထင်ပါတယ်ဒါမှမဟုတ်မနဲ့မိုးလင်လာနဲ့တွေးကိုကြောင်းနဲ့တွေးကြည့်လိုက်မယ်ဆိုရင်ပေါ့လေကျွန်တော်တော်တော်လုံးကမ္ဘာလောကကြီးစီဟာအယူဘက်ကဒီဘက်ဆိုင်ကကြီးပဲတွေးလာလိုက်ကြတာကျွန်တော်တို့ကမ္ဘာလောကကြီးကိုဘာတွေပြီးနိုင်မလဲဘာတွေပြီးရမလဲဥပမာပေါ့ဗျာကိုတွဲရလမ်းကြီးမှာဖို့ကွာဖြစ်ဖြစ်ဇာန်တန်ကဖြစ်ဖြစ်ဆောင်းမှုတော်တော်လေးတွေပဲဖြစ်ဖြစ်ကိုတနေ့ကတုံးမယ်ငွေကြီးလေးတွေကနေဖဲ့ရည်ဝင်ရလိုက်နေတူရန်လိုက်နေဆိုရင်ဒါမှမဟုတ်ကိုကိုယ်ကိုယ်စိတ်ကမိဒန်ညွန်ပြရရင်ရဘုရားဖျားခြင်းကိုစီနီပန်းမွေးတိုင်းတော်ရည်ကြံကတ်ပြီနေဆိုရင်ပေါ့လေတရာတရားရဲ့နေ့စဉ်လေးချင်းကောင်းလေးတခုဖြစ်လာမယ်လို့ထင်ပါတယ်တရာစိတ်စိတ်ညောင်းလေးကနေအပင်တောက်ပြီးတော့ကြီးတင်လာမှာနောက်ပြီးတော့ပေါ့တနေ့သားကိုဖြတ်တန်းတော့မယ်ဆိုရင်ကျွန်တော်အတူတူပါအဲ့ဒါကိုယ့်ရဲ့တကူစားကာယကံဝစီကမနောကံလေးထိမ့်သိမ့်နေစီယိုလေးသဘောမျိုးပေါ့ထားမယ်ဆိုရင်ကိုယ့်ရဲ့ကာယကံကြောင့်တဘာခံလာပြီးဒုက္ခမရောက်ပါစေနဲ့မပြည့်စည်ပါစေနဲ့ကိုယ့်ရဲ့အပြောကြောင့်တဘာခံရတဲ့မင်းမပြည့်စည်ဖို့မရရောဖို့ဒါမှမဟုတ်ရင်စိတ်ဒီစိတ်ဆင်းရဲခြင်းမဖြစ်စေဖို့ကိုယ့်ရဲ့အကျိုးကြောင့်အကျံစီကြောင့်တဘာခန္ဓာတွေမဆွတ်ရပုံမျိုးပြစည်းဖို့ပေါ့လေအဲ့ဒီလိုလေးစီယိုလေးထားမယ်ဆိုလို့ရှိရင်ကိုယ်ရရှိတဲ့နေရည်ကလေးတရက်ကိုဖြတ်တမ်းမယ်ဆိုလို့ရှိရင်ကိုယ့်တကူစွာသပ်ပနေရည်ရဲ့နေရည်ကလေးကိုပြန်တိုက်ကြရမယ်လို့ထင်ပါတယ်တကယ်တော့လောကကြီးဖြစ်ပေါ်လာခြင်းကလည်းကျွန်တော်အမြင်ပေါ့လေသက်ခန္ဓာရှိတဲ့ရှိကြတဲ့တရားဝါရင်းသက်ခန္ဓာနဲ့ဒီစီဒီဆောက်နိုင်ရဖို့တော်တော်ရင်းမြစ်ဖြစ်လာကြတာပါကိုတူရဲ့အတွက်ကိုတမီသာစုတဲ့အတွက်ဆိုတဲ့လူချင်းတတ်မဲ့စိတ်တွေနဲ့လောဘစိတ်တွေနဲ့ဆုတ်ကန်ရမယ်ဆိုလို့ရှိရင်ဆုတ်ကန်တဲ့လက်မှာကျန်ရစ်ခက်မှာကတော့ပူတော်ရင်းတွေကိုမြင်မိပါတယ်အရာအားလုံးနှပ်ပါတဲ့နေရည်များမှာနှပ်ပါငင်းငယ်တဲ့ကဘာကြီးဖြစ်ပါစေဒါပါလို့
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့တင်းလာနေညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါမယ်ရှင်။
ဆီးရီးယားမြောက်ပိုင်းကနေအမေရိကန်တပ်တွေရုတ်သိမ်းမဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကကာကွယ်ပြောကြားလိုက်ပါတယ်။အဆုံးမရှိအဓိပ္ပာယ်မရှိတဲ့စစ်ပွဲကနေထွက်ချိန်တက်ပြီးအမေရိကန်တပ်တွေကိုအိမ်ပြန်ခေါ်မဲ့အမေရိကန်အတွက်အကျိုးရှိတဲ့နေရာတွေမှာပဲတိုက်ခိုက်မယ်လို့သမ္မတထရမ့်ကတွစ်တာပေါ်မှာရေးသားခဲ့ပါတယ်။ကာတပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ်ဦး SDF နဲ့အတူ IS စစ်သွေးကြွားတွေကိုတိုက်နေတဲ့အမေရိကန်တပ်တွေထွက်သွားရင် IS တွေကိုခြေမုံတဲ့စစ်စင်ရေးအပေါ်ဆိုးကျိုးရှိလာလိမ့်မယ်လို့ဆိုတဲ့ထောက်ပြနေချိန်မှာပဲသမ္မတကအခုလိုကာကွယ်ပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့လုပ်ရဟာပြစ်မှုကြီးကျွလန်းတာဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးဒါဟာနိုင်ငံတော်သိစာဖောက်မှုလို့တော့မှဆိုပါတယ်။ဒါအပြင်သမ္မတရဲ့လုပ်ရတွင်တဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဥက္ကဋ္ဌအဒမ်ရှစ်ကိုလည်းသမ္မတကထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။သမ္မတကိုတရားစွဲဆိုနိုင်ရေးစုံစမ်းနေတဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီနိုင်ငံခြားရေးကော်မတီစီကံထိန်းသိမ်းရေးကော်မတီတွေကနေအစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစစ်ဆေးနေချိန်မှာသမ္မတကအခုလိုတိုက်ခိုက်ပြောကြားတာဖြစ်ပါတယ်။ဆဲလ်တွေကအောက်ဆီဂျင်ပမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့အရာယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင်
။တနင်္လာနေ့ညပိုင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှူးကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဦးတကူဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.